Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ2024ခုနှစ်ဇူလိုင်လ23ရက်အင်္ဂါနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOE မြန်မာပိုင်းရုပ်သံအစီအစဉ်တွေကိုအမေရိကန်ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOE ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းဒီပိုင်းလေးကြည့်ရှုနားဆင်နိုင်ပါတယ်။ကျွန်တော်တမောင်သားမှာ
ဒီမိုကရက်ပါတီအမတ်တွေပြည်내အုပ်ချုပ်ရေးမှုတွေနဲ့အလို့ရှင်တွေဟာသူ့သမ္မတကမလာဟဲရစ်ကိုဒီမိုကရက်သမ္မတလောင်းအဖြစ်ထောက်ခံနေကြပါတယ်။သမ္မတဟောင်းထရမ့်ကိုလှုပ်ရှားမှုကြိုးစားမှုဖြစ်ရမှာသူတို့ဘက်ကလင်ဟင်မှုဖြစ်ခဲ့တယ်လို့ Secret Service အကြီးအကဲကလွှတ်တော်မှာထွက်ဆိုပါတယ်။ဒါပေမဲ့အာဆီယံနိုင်ငံခြားရေးဝန်ကြီးအစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးအရာကိုစားပြုသူကိုတက်ခွင့်မပေးတာကိုအမေရိကန်ကသဘောတူထောက်ခံတယ်လို့ပြောပါတယ
်။အဲ့လိုထိတ်တန့်အောင်သတင်းတွေပြည်ဂျိုးဘိုင်ဒန်သမ္မတရွေးပွဲဝင်မပြိုင်တော့တဲ့တဲ့ရင်ပေါ်မြန်မာနယ်ပေါ်အမေရိကန်တွေရဲ့တုံ့ပြန်မှုနဲ့တစ်ချက်ကြေရမှုတွေပြီးတော့အစ်စိန်ထောင်ကနေအကျဉ်းသားတွေအပြောင်းရွှေ့စစ်ကောင်စီဘူဝါဒကြောင့်ထိုင်းအင်ယာမြေဈေးကွက်ပေါ်တက်ရောက်မှုစတဲ့သတင်းစောပါတွေကိုလည်းကြားကြရမှာဖြစ်ပါတယ်အပတ်စဉ်အစီအစဉ်မှာတော့အင်တာဗျူးစီးပွားရေးလူမှုရှုခင်းတို့ကိုရှုစားနားဆင်ကြရမှာပါအခုတော့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးကတင်ပြပါအောင်မယ်
ဒီမိုကရက်ပါတီကလွှတ်တော်မှတ်တွေပြည်내အုပ်ချုပ်ရေးမှုတွေဗန္ဒာရေးလှူရှင်တွေကလာမယ့်နိုဝင်ဘာသမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်တဲ့ဒုတိယသမ္မတကမလာဟဲရစ်စ်ကိုတင်းလာနေမှာထောက်ခံလိုက်ကြပါရယ်။ Republican Party ရဲ့သမ္မတလောင်း Trump ကိုယင်ဆိုင်ဖို့သမ္မတ Biden ကလည်းသူမရှင်းပြိုင်တော့ကြောင်းကြီးညာချက်နဲ့ဇက်တိုက်ဆူသလိုကမလာဟဲရစ်ကိုထောက်ခံခဲ့ကြတာပါ။ဒါပေမဲ့ August 19ရက်နေ့ကနေပြီးတော့20ရက်နေ့အထိကျင်းပမဲ့ Democratic Party ညီလာခံကနေပြီးတော့ Mrs. Kamala Harris ကိုပါတီရဲ့သမ္မတလောင်းဖြစ်တရားဝင်ရွေးချယ်ကြရအောင်မှာပါ။AP သတင်းဌာနကဒီ Democratic Party ညီလာခံကုစလေပေါင်း 1,800 ရဲ့သဘောထားကိုမေးမြန်းခဲ့ရမှာတော့ 1,000 ကျော်က Kamala Harris ကိုထောက်ခံကြပြီးတော့ 50 ကျော်ကတော့မဖြေလူသေးတဲ့အကြောင်းဒါမှမဟုတ်မဆုံးဖြတ်ရသေးတဲ့အကြောင်းပြောခဲ့ကြပါတယ်။မချာမီကပါတီတတ်မှတ်ချက်အရဆိုတော့သမ္မတလောင်းဖြစ်ဖို့ကုစလေပေါင်း 1,986 မဲလိုအပ်ပါတယ်။ Kamala Harris ဟာဒုတိယသမ္မတမဖြစ်မီ California ပြည်နယ်ထက်လွတ်တော်မှဖြစ်ခဲ့ပြီးတော့သူသာပါတီရဲ့တရားဝင်သမ္မတလောင်းဖြစ်လာခဲ့ရင်တော့အမေရိကန်ရဲ့နှစ်ပေါင်း248နှစ်သမိုင်းမှာပထမဆုံးလူမဲအမျိုးသမီးသမ္မတလောင်းဖြစ်သလိုပဲတောင်အားရှနယ်သမ္မတလောင်းလည်းဖြစ်လာမှာပါ။ဘိုင်ဒန်ထက် Harris ကိုနိုင်ဖို့ပိုလွယ်ပါတယ်ဆိုပြီးတော့ Republican သမ္မတလောင်း Trump ကတော့ CNN သတင်းဌာနကိုပြောဆိုထားပါတယ်။လာမယ့်ယူကောက်ပွဲမှာဝင်ရောက်ရှင်ပြိုင်မှုအစီအစဉ်ကနေနောက်ဆုတ်လိုက်ပြီလို့သမ္မတ Joe Biden ကကြေညာလိုက်ပြီးတဲ့နောက်မှာပဲပြိုင်ဘက်သမ္မတလောင်း Trump နဲ့ Republican ခေါင်းဆောင်တွေကသမ္မတ Biden ယာယူကနေပြီးတော့နှုတ်ထွက်ဖို့ပါတောင်းဆိုနေကြပါတယ်။သမ္မတဘိုင်ဒန်ဟာသမ္မတရာဒူးနဲ့အခုရောနောင်ရောဘယ်တော့မှမတင်တော်ဘူးဆိုပြီးတော့သမ္မတဟောင်းထရမ့်ကသူ့ရဲ့လူမှုမီဒီယာမှာရေးပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌမိုက်ဂျွန်ဆန်နဲ့တခြား Republican အမတ်တွေကလည်းလာကြည့်တုံ့ပြန်ကြပါတယ်။ဂျိုးဘိုင်ဒန်ဟာသမ္မတရှင်ပြိုင်ဖို့မတင်တော်ဘူးဆိုရင်သမ္မတနေရာနဲ့လည်းမတင်တော်တော့ဘူး။အခုချက်ချင်းရာဒူးကနေပြီးတော့နှုတ်ထွက်ပါလို့အောက်လွှတ်တော်ဥက္ကဋ္ဌကထုတ်ပြန်ချက်မှာဖော်ပြပါတယ်။ဒါပေမဲ့လို့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကတော့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ကိုချီးကျူးထောက်ခံကြပါတယ်။အထက်လွှတ်တော်လူမျိုးစုခေါင်းဆောင်ချောက်ရှူမာကတော့သမ္မတဘိုင်ဒန်ဟာလွှတ်တော်မှာရောသမ္မတဖြစ်ပါကြီးမြတ်တဲ့ခေါင်းဆောင်တစ်ဦးဖြစ်တယ်လို့ချီးကျူးပြောပါတယ်။ရွေးကောက်ပွဲမဝင်တော့ဘူးဆိုတဲ့သမ္မတဘိုင်ဒန်ရဲ့ဆုံးဖြတ်ချက်ဟာတိုင်းပြည်ပါတီနဲ့အနာဂတ်ကိုဦးစားပေးဆောင်ရွက်ခဲ့တာလို့ထောက်ခံပြောဆိုကြပါတယ်။သမ္မတဟောင်းထရမ့်ကိုလှုပ်ကြံဖို့ကြိုးစားမှုဖြစ်ရမှာသူတို့ဘက်ကလေဟင်းခဲ့တယ်လို့ဝန်ခံပြောဆိုသလိုပဲဒီ Secret Service ညွှန်ကြားမှုတူအနေနဲ့လုံခြုံရေးလက်ဟာမှုတွေအတွက်အပြည့်အဝသူတာဝန်ယူပါတယ်လို့ American ပြည်တော်စုရဲ့အစိုးရလုံခြုံရေးအဖွဲ့ Secret Service ရဲ့ညွှန်ကြားမှု Kimberly Chittell ကလွှတ်တော်ရှိမောက်မှာထွက်ဆိုပါတယ်။သမ္မတတွေနဲ့သမ္မတဟောင်းတွေရဲ့လုံခြုံရေးကိုပြီးရတဲ့အဖွဲ့အစည်းအနေနဲ့ဆယ်စုနှစ်တွေအတွင်းအဆိုးဝါးဆုံးလက်ဟာမှုဖြစ်ခဲ့ပါတယ်လို့ဝန်ခံပါတယ်။ Pennsylvania ပြည်နယ် Butler မြို့ကသမ္မတဟောင်း Trump မဲဆွယ်စည်းရုံးရေးအတွင်းသမ္မတဟောင်း Trump ကိုလှုပ်ကြံဖို့ကြိုးစားခဲ့တဲ့ဖြစ်ရတဲ့ပတ်သက်လို့ Secret Service ညွှန်ကြားမှုကိုလွှတ်တော်ကနေပြီးတော့တင်းလာနေမှာခေါ်ယူကြမ်းတာစစ်ဆေးတာပါ။ဇူလိုင်7ရက်နေ့ကလူမျိုးအဖြစ်ပြက်မျိုးနောက်ထပ်မဖြစ်စေရပါဘူးလို့လဲ Secret Service ညွှန်မှုကလွှတ်တော်ကြားနာမှုမှာပြောပါတယ်။ဒါပေမဲ့လဲလွှတ်တော်အမတ်တွေမိ мян ကြတဲ့တနတ်သမားရဲ့လှုပ်ရှားမှုတွေကိုမဟန့်တားနိုင်တာနဲ့ဖြစ်ရအသေးစိတ်အခြေအနေတွေကိုတော့ဌာနတွင်းစုံစမ်းမှုတွေလုပ်နေပါတယ်လို့ပြောပြီးတော့ဖြစ်ဆိုးဖို့ညင်းခဲ့ပါတယ်။ဒီဖြစ်ရပေါ်မှာသူ့မှာအရေးချင်းမရှိဘူးလို့အောက်လွှတ်တော်ထောက်လန်းရေးကော်မတီရဲ့ဥက္ကဋ္ဌဖြစ်သူ Republican အမတ် Mike Turner ကဝေဖန်ခဲ့ပေမဲ့ဒီဖြစ်ရကြောင့်တာဝန်ကနေပြီးတော့အနားယူဖို့ကိုတော့ Secret Service ညွှန်ကြားမှုကညင်းပယ်ခဲ့ပါတယ်ခင်ဗျာ။
မနေ့ကစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thaicom 6ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ ဒါပြင် view မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါလို့ရှင
် view American တန်ကနေပြီးတော့မနေ့ပိုင်းနိုင်ငံတကာသတင်းတွေကိုဆက်လက်တင်လွှင့်နေပါတယ် Laos နိုင်ငံမှာဒီသတင်းဖတ်ထဲမှာကျင်းပဖို့ရှိနေတဲ့ ASEAN အရှိတောင်အရှနိုင်ငံများရဲ့ဒီနိုင်ငံကြီးဝန်ကြီးအစည်းအဝေးမှာမြန်မာနိုင်ငံဘက်ကနိုင်ငံရေးအကူအစားပြုသူမဟုတ်တဲ့ကုစလေပဲတယောက်ခွင့်ပေးဖို့ American ပြည်ထောင်စုဘက်ကသဘောတူထောက်ခံတယ်လို့ American နိုင်ငံကြီးဌာနရဲ့ထိပ်ပန်းရာရှိသူကပြောပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ဟာအခုသတင်းပတ်ထဲအာရှခီးစဉ်စတင်ပြီးတော့အာဆီယံခေါင်းဆောင်တွေနဲ့ဒီမြန်မာအချက်တဲပါဝင်ကိစ္စရပ်အတော်များများကိုဆွေးနွေးဖို့ရှိနေပါတယ်မြန်မာနိုင်ငံရေးမှာအတိုက်ခံဒီမိုကရေစီအုပ်စုတွေကိုလည်းအမေရိကန်ပြည်ထောင်စုအနေနဲ့ဆက်ပြီးတော့ထိစပ်သွားမယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်အခုလာမယ့်အာဆီယံစည်းဝေးမှာတော့မြန်မာနိုင်ငံဘက်ကနိုင်ငံရေးအကူအစားပြုသူမဟုတ်တဲ့နိုင်ငံခြားရေးဌာနအမြဲတမ်းတွင်းဝင်ကူစားပြုတယောက်ဖို့ရှိတယ်လို့သူအနေနဲ့သိထားတဲ့အကြောင်းအရှိအရှာနဲ့ပစိဖိတ်ကြီးအမေရိကန်လက်ထောက်နိုင်ငံကြီးဝန်ကြီးဒန်နီယယ်ခရစ်တန်ဘတ်က VOA ကိုဖုန်းကတဆင့်ဖြေကြားခဲ့ပါတယ်။မြန်မာနိုင်ငံမှာ2021ခုနှစ်စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းကလေးကအာဆီယံဆင့်မြင့်အစည်းအဝေးတွေမှာမြန်မာနိုင်ငံကိုနိုင်ငံရေးအရကူစားပြုသူမဟုတ်ဘဲနဲ့အစစ်နှိမ်ပြီးတော့ရပ်ဖက်ဝန်ထမ်းကိုပဲကူစားပြုတယောက်စီဖို့အာဆီယံနိုင်ငံတွေအတွက်မှာကန့်သတ်မှုထားခဲ့ပါတယ်ခင်ဗျာ။အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကင်ဟာဗီယက်နမ်၊လာအိုစ်၊ဂျပန်၊ဖိလစ်ပိုင်၊စင်ကာပူနဲ့မွန်ဂိုလီးယားနိုင်ငံတွေကိုအခုလာမယ့်ဇူလိုင်24ရက်ကနေပြီးတော့ဩဂတ်စ်လ3ရက်နေ့ထိတွားရောက်မယ်လို့နိုင်ငံရေးဌာနကနေပြီးတော့သတင်းထုတ်ပြန်ထားပါတယ်။အာဆီယံလှည့်ကျဥက္ကဋ္ဌဖြစ်တဲ့လာအိုစ်နိုင်ငံမှာတော့နိုင်ငံရေးဝန်ကြီးဘလင်ကင်ဟာအရှိအရှာနိုင်ငံရေးဝန်ကြီးများအစည်းအဝေးနဲ့အာဆီယံဒေသတွင်းနိုင်ငံရေးဝန်ကြီးများအစည်းအဝေးတွေကိုတက်ရောက်ဖို့ရှိနေပါတယ်။ဒါပြင်တရုတ်နိုင်ငံရဲ့ဝန်ကြီးဝန်ယီနဲ့လည်းလာအိုစ်နိုင်ငံအတွင်းမှာတွေ့ဆုံဖြစ်မယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကပြောထားပါတယ်။နိုင်ငံကြားမှာမလူလားအပ်တဲ့ပြည်ပခါတွေကိုရှောင်လွှဲနိုင်မှုနဲ့တနင်္ဂနွေနဲ့တနင်္ဂနွေလူလားချက်တွေကိုရှင်းလင်းလင်းဖော်ပြနိုင်မှုအတွက်တရုတ်နိုင်ငံရဲ့ဝန်ကြီးနဲ့ပုံမှန်လူလူဆွေးနွေးပြောဆိုမှုဖြစ်ပါတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်ကပြောဆိုခဲ့ပါတယ်။တတိယအကြိမ်မြောက်မက်ခေါအမေရိကန်မိတ်ဖက်နိုင်ငံရဲ့ဝန်ကြီးများအစည်းအဝေးကိုလည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးဘလင်ကန်နဲ့လာအိုစ်နိုင်ငံရဲ့ဝန်ကြီးတို့နှစ်ဦးပူးတွဲသဘာဝတူညီလုပ်ပြီးတော့ဥဆောင်ကျင်းပဖို့ရှိပါတယ်။အဲဒီနောက်မှာတော့အမေရိကန်ပြည်ထောင်စုနဲ့ဂျပန်နိုင်ငံနိုင်ငံကြေးဝန်ကြီးတွေနောက်ကာကွယ်ဝန်ကြီးတွေဟာအခုလာမယ့်ဇူလိုင်28ရက်နေ့ဂျပန်နိုင်ငံမှာလုံခြုံရေးဆိုင်ရာဆွေးနွေးပွဲတွေလည်းကျင်းပပြုလုပ်ဖို့ရှိနေပါတယ်ခင်ဗျာ VOA နဲ့ဆက်နွယ်တဲ့သတင်းဌာနတစ်ခုဖြစ်တဲ့ Radio Free Europe Radio Liberty မှာလုတ်ကင်နေတဲ့ American သတင်းထောက် Alsu Kumashiva ကိုရုရှားစစ်တပ်နဲ့ပတ်သက်လို့မမှန်သတင်းဖြန့်ချီရဲဆိုတဲ့စွဲချက်နဲ့ရုရှားတရားရုံးတစ်ခုကနေပြီးတော့တင်းလာနေကထောင်ဒဏ်6နှစ်ခွဲပြစ်ဒဏ်ချလိုက်ပါတယ်RFIL ရဲ့ဥက္ကဋ္ဌလည်းဖြစ်အမှုဆောင်အချုပ်ရေးမှုလည်းဖြစ်တဲ့ Steven Gumbus ကတကယ်ပဲစစ်ဆီးတဲ့ဒီတရားစီရင်မှုကိုလောင်ပြောင်ရှုံချလိုက်ပြီးတော့သူ့ကိုချက်ချင်းပြန်လွှတ်ပေးဖို့တုံ့ပြန်တောင်းဆိုပါတယ်ကူမာရှိဗာကို2023ခုနှစ်အောက်တိုဘာလကလေးကရုရှားအာဏာပိုင်တို့ကဖမ်းဆီးထိန်းသိမ်းထားတာဖြစ်ပြီးတော့မော်စကိုမြို့ရဲ့ရှေ့ဘက်ကီလိုမီတာ800လောက်ဝေးတဲ့ကဇန်းမြို့မှာတကယ်ပဲအမှုစီရင်ခဲ့တာဖြစ်ပါတယ် RFIR သတင်းဌာနရဲ့ Tata Bashkir ဌာနပိုင်းရဲ့အီဒါတူဖြစ်တဲ့ကူမာရှိဗာကိုအမေရိကန်နိုင်ငံကူးလက်မှတ်မှတ်ပုံနဲ့အကြောင်းကြားဖို့ပြက်ခွက်မှုနိုင်ငံရေးအခြားကုစလေဖြစ်မှုအကြောင်းကြားဖို့ပြက်ခွက်မှုတွေနဲ့မူလတရားဆွဲဆိုထားခဲ့တာဖြစ်ပါတယ်။အဲဒီနောက်ပိုင်းမှာတော့ရုရှားစစ်တပ်နဲ့ပတ်သက်လို့မမှန်သတင်းဖြန့်နေဆိုပြီးတော့ဆွဲချက်တင်ခံခဲ့ရပါတယ်။အသက်58နှစ်အရွယ်ဖြစ်တဲ့ကူမာရှိဗာဟာအသက်အိုမင်းနေတဲ့မိခင်ဖြစ်သူကိုပြုစုဆောင်ရှောက်ဖို့အတွက်2023ခုနှစ်မေလထဲမှာရုရှားကိုသွားခဲ့တာပါ။ဂျွန်လာတွေမှာတော့သူ့ကိုတိုင်းပြည်ကနေပြန်ထွက်ခွာခွင့်အာဏာပိုင်တွေကပိတ်ပင်ပြီးတော့သူ့နိုင်ငံကူလက်မှတ်ကိုလည်းသိမ်းယူခဲ့ပါတယ်။အောက်တိုဘာလမှာတော့သူ့ကိုအချင်းအောင်ကိုခေါ်ယူထိန်းသိမ်းခဲ့တာဖြစ်ပါတယ်ခင်ဗျာ
။မနက်ခင်းထိတ်တန်းရောက်သတင်းတွေကိုကိုသားကြီးဦးကညင်ညာပေးခဲ့တာပါ။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်ပါတော့မယ်။ဒုတိယသမ္မတကမ်လာဟဲရစ်ကိုလာမယ့်သမ္မတရွေးကောက်ပွဲမှာရှင်ပြိုင်မှုသမ္မတဘိုင်ဒန်ကထောက်ခံအဆိုပြုပြီးတဲ့နောက်ဒီမိုကရက်လွတ်တော်အမတ်တွေပြည်내အုပ်ချုပ်ရေးမှုတွေနဲ့အလူရှင်တွေရဲ့ထောက်ခံမှုတွေသိသိသာသာတိုးလာပါတယ်။မဲဆန္ဒပေးကြမဲ့မြန်မာအနယ်အမေရိကန်နိုင်ငံသားတချို့ရဲ့အမြင်တွေကိုကိုသားညူဦးကဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
။သမ္မတဘိုင်ဒန်အနေနဲ့လာမယ့်နိုဝင်ဘာလရွေးကောက်ပွဲမဝင်တော့ဘဲနဲ့သူ့ရဲ့ဆာဒုတိယသမ္မတဖြစ်သူကမ်လာဟဲရစ်ကိုသမ္မတရွေးကောက်ပွဲဝင်ဖို့ထောက်ခံလိုက်တဲ့ကြေညာချက်ပေါ်မြန်မာနယ်ပေါ်အမေရိကန်နိုင်ငံသားတချို့လက်ခံကြူဆိုသလိုတချို့ပြိုင်ပွဲ Republican သမ္မတလောင်းနဲ့ရှင်းပြိုင်နိုင်ပါမလားဆိုတဲ့တန်တရားရှိတာတွေလည်းတွေ့ရပါတယ်။ဒုတိယသမ္မတကမ်လာဟဲရစ်ဟာလူမဲအာရှအနယ်အမျိုးသမီးလည်းဖြစ်လို့လူနည်းစုတွေကူစားပြုမှုဟာအားကောင်းချက်လည်းဖြစ်လာနိုင်တယ်လို့အားနည်းချက်လည်းဖြစ်နိုင်တယ်လို့တွက်ဆကြပါတယ်။နယူးယောက်မြို့ကကိုမိုးချန်ကတော့ကမ်လာဟဲရစ်သမ္မတရွေးကောက်ပွဲဝင်ရောက်ရှင်ပြိုင်မယ်ဆိုတာကိုအပြည့်အဝထောက်ခံကြိုဆိုသူပ
ါပြောရမယ်ဆိုရင်သမ္မတဘိုင်ဒန်ကအများကြီးလူကြီးဆန်တယ် professional ဆန်တယ်လူကောင်းတယောက်ဖြစ်တယ်ဆိုတာကိုပေါ်လွင်နေတယ်ပေါ့နော် သူဟာအာနာမဲမောတဲ့လူမဟုတ်ဘူးဆိုတာလည်းပေါ်လွင်နေတယ်။နော်ဆိုတော့ဒီလိုကောင်းတဲ့အချက်လက်တွေရှိနေတဲ့သမ္မတဘိုင်ဒန်အနေနဲ့တင်မြှောက်လိုက်တဲ့ဒုတိယသမ္မတဒီလည်းပဲတည်ကြတာကသူမျှော်လင့်တဲ့သမ္မတဘိုင်ဒန်မျှော်လင့်တဲ့အရေးအချင်းမပြေဝဘူးဆိုလို့ရှင်လည်းပဲဒီဒုတိယသမ္မတကမလာဟဲရစ်အနေနဲ့ဒီလိုမျိုးတင်မြှောက်ခံရမယ်မထင်ဘူး။ဆိုတော့အောက်ပါရေးချင်းများနဲ့ပြည်စုံတဲ့တဲမှာကြည့်လိုက်မယ်ဆိုလို့ရှင်လည်းပဲဒီဒုတိယသမ္မတကမလာဟဲရစ်အနေနဲ့လက်ရှိဒုတိယသမ္မတဖြစ်နေပေမဲ့လို့အဲ့ဒီမတိုင်ခင်ကတော့သူကအထက်လွှတ်တော်အထက်လွှတ်တော်အမတ်တယောက်လည်းဖြစ်ခဲ့သလိုသူဟာရှေ့နေเนาะရှေ့နေတယောက်လည်းသူဖြစ်ခဲ့တယ်အမျိုးသမီးလည်းဖြစ်တယ်เนาะလူပြူမဟုတ်တော့တဲ့အဲသမရလည်းဖြစ်တယ်ဆိုတော့ဒါကကျွန်တော်တို့အနေနဲ့ကတော့လုံးဝထောက်ခံတယ်ဗျလူမျိုးရေးခွဲခြားမှုတွေဒီနေ့ထင်ထင်ရှိနေသေးတယ်အဲ့ဒီလူမျိုးရေးခွဲခြားနေတဲ့အပေါ်မှာမူတည်ပြီးတော့လည်းကျွန်တော်တို့ဒီအနေနဲ့ကဟိုမကြည့်မချမ်းဖြစ်ရတယ်เนาะဟိုနောက်တပြိုင်တည်းထဲမှာလည်းပဲဒီအထူးသဖြင့် immigration ကိစ္စတွေလိုမျိုးပေါ်မှာမူတည်ပြီးတော့လဲလက်ရှိသမ္မတရွေးကောက်ခံနေတဲ့ဟို Republican ဘက်ကနေရွေးကောက်ခံနေတဲ့သမ္မတ Trump ဆိုလို့ရှိရင်၃နှုန်းနဲ့စကားလုံးတွေကတော်တော်လေးကိုမကြည့်မချမ်းဖြစ်စရာစကားလုံးတွေဖြစ်တယ်။เนาะအခုခိုးဝင်လာတဲ့လူတွေအတွက်ရည်ရွယ်ပြီးတော့ပြောပြမိလို့တပြိုင်နက်တည်းမှာဒီသူ့နောက်ကလိုက်တဲ့သူ့နောက်ကလိုက်တဲ့နောက်လိုက်တွေပေါ့เนาะတချို့တွေကဟာလာကျွန်တော်တို့လူ immigrant မျိုးတွေဆိုရင်သူတို့ကမကြည့်တဲ့အကြည့်မျိုးတွေနဲ့ကြည့်တယ်နော်မကြည့်တဲ့အကြည့်မျိုးတွေနဲ့ကြည့်ပြီးတော့မှဆွဆွဲတဲ့ရရှိတယ်သူတို့ကဆွဆွဲလိုက်တာပဲအဲ့လိုမျိုးတွေကျွန်တော်တို့ခံစားရတာတွေရှိတယ်နော်အထူးသဖြင့်သူတို့နယ်မြေတွေထဲသွားလိုက်လို့ရှိရင်ကျွန်တော်တို့အဲ့လိုခံစားရတယ်အာဆိုတော့အဲ့ချိန်ကျတော့ကျွန်တော်တို့အနေနဲ့ကအခုလိုမျိုးဒုတိယသမ္မတကမလာဟဲရစ်ကိုတင်မြှောက်လိုက်တယ်ဆိုတဲ့ဟာတော့ဝမ်ဘတ်တန်တာနဲ့ကြိုဆိုတယ
်တစ်ဖက်မှာပြိုင်ဘက်သမ္မတဟောင်းထရမ့်နဲ့ရှင်ပြိုင်နိုင်ပါမလားဆိုတာတန်တရားရှိသူတွေလည်းတွေ့ရပါတယ်ဒါကြောင့်မလို့ကမလာဟဲရစ်အနေနဲ့အတော်လေးတော့အခက်ခဲပြီးရင်ဆိုင်ရမယ့်သဘောတော့ရှိတယ်လို့အမေရိကန်မဲဆန္ဒရှင်တူဖြစ်တဲ့ကုစစောကမြင်ပါတယ်
။ဟိုအားသာချက်တွေအားနည်းချက်တွေဟိုကြည့်မယ်ဆိုရင်တော့အားသာချက်ပေါ့အားသက်ချက်ကတော့ဗာလဲဆိုသူကဒီဟိုအောင်မြင်တဲ့အစိုးရရှင်တွေလောက်ခဲ့ဘူးတယ်ပေါ့ကယ်လီဖိုးနီးယားမှာအဲ့ဒီမှာသူကနာမည်လည်းတော်တော်ရခဲ့တယ်ဘလူးနေရာမျိုးလဲဆိုရာဇဝတ်မှုတွေရှော့ချတဲ့နေရာမှာတော်တော်အောင်မြင်ခဲ့တယ်ပြောမှာပေါ့နော်ကယ်လီဖိုးနီးယားမှာအဲနောက်တစ်ခုကစီစားသုံးသူတွေနဲ့ပတ်သက်လို့ဒီအကာအကွယ်ပေးတာတွေပြီးတော့ဂျန်တဲ့ကိစ္စတွေပေါ့အဓိကဒီ2020တမရယူကောက်ပွဲတုန်းကသူက Mike Pence Mike Pence ပေါ့ဒီဒုတမရဒီ Trump ဘက်ကနေပြိုင်တဲ့ဒုတမရကိုသူကဒီ debate လုပ်တဲ့အချိန်မှာတော်တော်ဟိုဘယ်လိုပြောမလဲစကားတွေဝေဝေးစားစားနဲ့တည့်ရမလားဟိုကောင်းကောင်းနိုင်ခဲ့တယ်ပေါ့လေအဲ့ဒါသူ့ရဲ့ဒီအားသာချက်တွေပေါ့အားနည်းချက်တွေကြတော့ဘာလဲဆိုတော့သူကဒီအမျိုးသမီးဖြစ်တာရယ်ပွင့်လည်းပြောအဖြူမဟုတ်ဘူးလေနော်အဖြူမဟုတ်တဲ့အတွက်အဲ့ဒါအားနည်းချက်ပေါ့ဆိုရင်ဒါအဓိကအားနည်းချက်ပဲပြောရမှာပေါ့နော်အားလုံးသိတဲ့အတိုင်းပဲဒီဟိုကလင်တန်တောင်မှအဖြူဖြစ်တဲ့အမျိုးသမီးဖြစ်တော့မနိုင်ဘူးလေနော်အခုကလည်းဒါ Harris ကတခုကောင်းတာတော့ဒူတံမရပေါ့ပထမဆုံးမျိုးသမီးတံမရလေးနော်ဆိုတော့အဲ့ဖြစ်ခါတော့အားသာချက်ရှိတာပေါ့လေနော်ဒါပေမဲ့အားနည်းချက်ကတော့ခုနကလေးကြီးပေါ့အဲ့ဒီဟာဒီဘာလဲဆိုအဖြူမဟုတ်တာရဲ့မျိုးသမီးဖြစ်တာရဲ့ပေါ့နောက်ကြတော့ပြီးတော့ကြဒီမှာအမေရိကမှာဒီဘယ်လိုပြောမလဲသူကနိုင်ငံရေးတကယ်တမ်းလုပ်ခဲ့တဲ့ဟာမဟုတ်ဘူးပေါ့လေသူကတကယ်ကြဟို professionally သူကရှေ့နေပြီးတော့ကြဒီအစိုးရရှေ့နေဥပဒေနဲ့ပတ်သက်လို့ကျွမ်းကျင်တယ်အဲဒီရောပေါ့အဲ့ဒါကြောင့်ခုဒီ Trump or Biden ဒီလောက်ပြင်းလာ ఓ ရဲတင်းသွာလာလှုပ်ရှားတာခက်တယ်တောင်မှသူ့နာမည်ကဒီလောက်ထွက်မလာဘူးလေဘာလို့ဆိုဘိုင်ဒန်တို့အရေးလွှမ်းမိုးနေရလေနော်အဲ့ဒါတွေကအားနည်းချက်တွေပြောရမှာပေါ့ပြောကြဒီအဲ့ဒါမျိုးအားနည်းချက်တွေရှိလို့ပဲသူကနိုင်ငံရေးသမားမဟုတ်တော့သူ့ရဲ့ vision ပေါ့သူ့ရဲ့ဒီအမေရိကနဲ့ပတ်သက်လို့ United States of America ပေါ့အမေရိကနဲ့ပတ်သက်လို့ဒီသူ့ရဲ့သူကဘာဖြစ်ရှင်လဲဒီနိုင်ငံကြီးကဒီတိုင်းပြည်ကြီးကဘယ်လိုသွားမလဲ direction ပေါ့လေနော်ဆိုတော့အဲ့ဒီဟာမှာ तू ကအားနည်းချက်တွေလိုဝိုင်းပြောကြပေါ့လေနော်အဲနောက်တစ်ခုဟိုဒီ democrat တွေအနေနဲ့အခက်ခဲခုလောလောဆယ်ဖြစ်နေတာဒီဟို trump တို့ပေါ့ဟို trump သမ္မတလောင်းသမ္မတဟောင်းပေါ့နော်တို့ဘက်ကဒီပြောနေတဲ့ issue 3-4 ခုပေါ့အဓိကတော့ဒီ immigration ပေါ့ဒီမှာဟိုဗာလဲနဲဒီ mexican mexico နဲ့ဇာကနေပြီးတော့ဖြတ်ကျော်လာတဲ့ဒီတရားမဝင်ရောက်လာတဲ့ immigration ပေါ်ဒီဝင်ရောက်လာတဲ့လူတွေပြဿနာရယ်ပြီးတော့ချက်ခုစီးပွားရေးပေါ်စီးပွားရေးဆိုလဲအမေရိကဒီဗာလဲဆိုတော့ဒါကမ္ဘာလုံးနဲ့ဖြစ်တဲ့ပြဿနာပါဟုတ်အခက်ခဲပေါ်လေစီးပွားရေးဗာလဲဆိုတော့ဒီဟိုရေနံစေးတွေတက်တာရယ်နော်အဲ့ဒီတော့နောက်ပိုင်းမှာဒီဟိုမှာဟို inflation ခေါ်တဲ့ငွေဖောင်းပွားမှုတွေဖြစ်လာတယ်ကုန်စည်နှုန်းတွေကြီးလာတယ်ကမ္ဘာမှာဖြစ်နေတဲ့ဒီစစ်ပွဲတွေပေါ်လေနော်ဒီ Harris နေနေက ဟိုအခက်ခဲတွေတော့တော်တော်ကြော်လွှားအောင်မယ်အာကြော်လွှားအောင်မယ်ဘာလဲဆိုသူကိုယ်တိုင်လည်းသူ့မှာအားသာချက်တွေရှိမိမှာအားနည်းချက်တွေကဘိုးများနေသလိုပြောကြဒီမိုကရက်တွေအနေနဲ့အခုလွန်ခဲ့တဲ့၄နှစ်အတွင်းမှာကဟိုတိုင်းပြည်အနေနဲ့ရောပတ်စံတွေအများကြီးကုန်ခဲ့တယ်ဆိုတော့ဟိုတော်တော်တော့မလွယ်တဲ့ကိစ္စပဲအဲတော့လောနော်ကြီးကနည်းနည်းတော့အောက်ကနေဘယ်လိုပြောမလဲအောက်ကနေတော်တော်ဟို fight ယူရမှာပေါ့အဲ့လိုမျိုးပဲဆိုကြပါစို့နော်
အမျိုးသမီးသမရတဂျိမ်းမှမရှိသေးတဲ့အမေရိကန်နိုင်ငံကြီးတမိုင်းမှာကမ်လာဟဲရစ်ဝင်ရောက်ရှင်ပြန်အနိုင်ရဖို့ဆိုတာတမိုင်းတွင်ပဲကိစ္စရပ်ပါ AP သတင်းဌာနရဲ့စစ်တမ်းထဲမှာတော့အခုချိန်ထိဆိုလို့ရှိရင်ဒုတိယသမရဟဲရစ်ကိုသမရလောင်းဖြစ်တဲ့ပါတီကိုယ်စားလှယ်တထောင်ကျော်ထောက်ခံပေးရထားတယ်လို့ဆိုပါတယ်ဒါဟာသမရလောင်းဖြစ်တဲ့ပါတီညီလာခံမှာအတီးဖြစ်ဖို့အတွက်မဲတဝက်ကျော်ရရှိထားတဲ့သဘောပါဒါပြင်သမ္မတဘိုင်ဒန်ကသူ့ကိုထောက်ခံပြီးတော့24နာရီအတွင်းမှာပဲဒေါ်လာ80သတန်းရွက်ကောက်ပွဲရံငွေရရှိပြီးတော့ဒါဟာစံချိန်တင်ဖြစ်တယ်လို့သိရပါတယ်ခင်ဗျာကျွန်တော်တားညူပ
ါဘုတားညူမင်းပြန်ခဲ့တာပါတရင်ပပေါင်းများစွာဒီမိုကရက်ပါတီတွင်ဖိအားပေးတာတွေနဲ့ခံမှန်းပြောဆိုတာတွေများလာပြီးတဲ့အခါမှာတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာရွက်ကောက်ပွဲထပ်မပြိုင်ဖို့ဆုံးဖြတ်ခဲ့ပြီးဒုတိယသမ္မတကမ်မလာဟဲရစ်ကိုသမ္မတလောင်းဖြစ်ထောက်ခံပေးခဲ့ပါတယ်ဒီတဲ့ရင်ရောက်တိုင်းကလုံးကရဲ့ရိုက်တော့ခဲ့ကြပြီး2024သဗ္ဗရွေးကောက်ပွဲပေါ်ဘလို့များတက်ရောက်နိုင်လဲဆိုတော့ကို Richard Green ကသတင်းပေးပို့ထားပါတယ်ကိုငင်းချောင်းကပြောပြပေးမှာပ
ါသမရဂျိုးဘိုင်ဒန်ရဲ့ခြေညာချက်ထွက်လာပြီးမှအင်ဂျူရော်ရှိလူအများရောက်လာပြီးအများစုကတော့ဒီဆုံးဖြတ်ချက်အတွက်ကျေးဇူးတင်ကြောင်းလာပြကြတာပ
ါ For me ကျွန်တော်တို့ကတော့သဗ္ဗဘိုင်ဒန်ကရာသီဥတုတွေအကောင်းဆုံးသဗ္ဗဘာရာသီဥတုပြောင်းလဲတာကိုရပ်တန့်သွားအောင်လုပ်ဖို့အခွင့်အရေးပေးခဲ့တာကြောင့်ဒါနဲ့ပတ်သက်ပြီးတော့အများကြီးကျေးဇူးတင်နေရမှာပ
ါ I'm very fond if that's the right word of Jova
ကျမကတော့ဂျိုးဘိုင်ဒန်နဲ့သူ့လှုပ်ရက်တွေကိုသဘောအလွန်ကျပါတယ်သူ့ကိုအလွန်တော်တဲ့သမ္မတအဖြစ်မှတ်မိနေခြင်းပါတယ်ဒါကြောင့်သူအားနည်းသွားတဲ့အခါမလုံနိုင်တော့မှာကိုစိုးရိမ်မိခဲ့ပါတယ
်ဒီကလေးလားကစကားစစ်ထိုးပွဲမတိုင်ခင်မဲဆန္ဒရှင်အမြင့်စစ်တမ်းတွေမှာသမ္မတဘိုင်ဒန်ဟာသမ္မတဟောင်းထရမ့်နောက်ကလိုက်နေခဲ့ပါတယ်။အာနေဗီတွေ့ဝင်နေတဲ့ပုံတွေကြောင့်ဒီမိုကရက်လွတ်တော်အမတ်တွေနဲ့ဩဇာကြီးတဲ့ပါတီခေါင်းဆောင်တွေအကြားအသက်82နှစ်အရွယ်ဘိုင်ဒန်အနေနဲ့သူရွေးကောက်ပွဲရှုံးယုံနေမဟုတ်ပဲအဓိကကျတဲ့အထက်နဲ့အောက်လွတ်တော်အမတ်နေရာတွေအတွက်ရွေးကောက်ပွဲတွေမှာလည်းဒီမိုကရက်တစ်ကိုယ်စားလှယ်တွေကိုဆွဲချသွားမှစိုးရိမ်လာကြပါတယ်။ဘိုင်ဒန်နှုတ်ထွက်သွားမှုကြောင့်ပါတီအနိုင်ရဖို့အခွင့်အလမ်းပြန်ရလာပေမဲ့လည်းတခြားစိန်ခေါ်မှုတွေလည်းပေါ်ပေါက်လာတဲ့အကြောင်း American Enterprise Institute ကမူဝါဒလေ့လာသူ Gary Smith ကပြောပါတယ်
။ The real question is whether
တကယ်မေကွန်ကကမလာဟဲရစ်အနေနဲ့ California ပြည်နယ်က Liberal Democrat တယောက်အနေနဲ့ Democrat တွေသမ္မတနေရာကိုဆက်ယူထားနိုင်ဖို့အနိုင်ရရမယ့်ပြည်နယ်တွေဖြစ်တဲ့ Michigan လို Pennsylvania နဲ့ Wisconsin ပြည်နယ်တွေမှာလို့နိုင်ဖို့မဲဆန္ဒရှင်အင်အားရှိပါမလားဆိုတာပါ
။ Harris အနေနဲ့ရွေးကောက်ပွဲကျင်းပဖို့လေးလပဲလိုတော့တဲ့အချိန်မှာနောက်ထပ်အခက်အခဲတွေနဲ့ရင်ဆိုင်ရနိုင်တဲ့အကြောင်း George Washington တက္ကသိုလ်ကတွဲဖက်ပေါင်ပေါက်ခပီတာ Lord ကပြောပါတယ်
Part of the polling that we're going to speak
to တနတော့ခုတွေ့နေရတဲ့စစ်တမ်းအစိပ်ပိုင်းမှာဒူသမရဟဲရစ်ကဂျိုးဘိုင်ဒန်မဟုတ်ပါဘူး။ဒါကြောင့်လူတော်တော်များများကသူ့ကိုမသိပါဘူး။ကယ်လီဖိုးနီးယားပြည်နယ်တစ်ခုလုံးကသူ့ကိုနှစ်ခါရွေးချယ်ခဲ့ပါတယ်။သူကတိတ်တော်ပါတယ်။သူကဆွဲချရှိနေလဲဖြစ်ပါတယ်။ဘိုင်ဒန်နဲ့ဒူသမရအဖြစ်လဲတနိုင်ငံလုံးပတ်ပြီးတော့မဲဆွယ်ဖို့ပါတယ်။ဒါကြောင့်သူဘာလုပ်ရမလဲဆိုတာသိပါတယ်။ဒီမိုကရက်အများစုကသူ့ကိုသိပါတယ်။ဒါပေမဲ့သမရဘိုင်ဒန်လို့ထရမ့်လို့တော့နိုင်ငံတော်ဟန်တည်တဲ့ပုံရိပ်မျိုးတော့မဟုတ်ပါဘူ
းရှီကာဂိုမြို့မှာနောက်လာတဲ့ကျင်းပမဲ့ညီလာခံမှာသူ့ကိုစိန်ခေါ်နိုင်မဲ့ဒီမိုကရက်တချို့စီကထောက်ခံမှုတွေကိုတော့ဟဲရစ်အနေနဲ့ရထားပါတယ်ဒါပေမဲ့လည်းဒါနဲ့ပတ်သက်ပြီးအပိသက်ကောက်ချက်ချလို့မရသေးကြောင်းလေးလာသူ Gary Smith ကပြောပါတယ
် I mean you perhaps you don't want a convention that's
ကျွန်တော်ဆိုလိုတာကနိုင်ငံလုံးဆိုင်ရာညီလာခံမှာလုံးဝဖွင့်ပေးတာမျိုးလဲလုံးမှာမဟုတ်ပါဘူးအကြောင်းကတော့ကိုယ်စားလှယ်လောင်းတယောက်တည်းကိုထောက်ခံပေးတာထက်စာရင်ပါတီတွင်းကွဲပြားမှုတွေဖြစ်ကုန်မှာပါတခြားတစ်ဖက်မှာလည်း Democratic စစ်တမ်းကောက်ယူသူတွေအနေနဲ့ Kamala Harris ကသူတို့အတွက်အကောင်းဆုံးရွေးချယ်မှုလားဆိုတာမေးခွန်းထုတ်နေကြမှာပါ
2024ခုနှစ်သမ္မတရွေးကောက်ပွဲမှာ Democratic Party ဘက်ကသမ္မတလောင်းအဖြစ် Kamala Harris ကိုရွေးမလားဆိုတာကတော့ဆက်လက်စောင့်ကြည့်သွားမှာပါခင်ဗျာ
အခုတော့ပြည်တွင်းဆက်ဆက်သတင်းဆောင်ပါတွေကိုတင်ပြပါမယ်ထိုင်းအရမြေဈေးကွက်အကြောင်းမပြောမီအင်းစိန်ထောင်ဘက်အလက်ကြည့်ကြအောင်ပါရန်ကုန်မြို့အင်းစိန်ထောင်မှာဖမ်းဆီးခံထားတဲ့နိုင်ငံရေးအကျဉ်းသားအပေါ်ဝင်အကျဉ်းသားအယောက်900လောက်ကိုဘုကိုးတိုင်းကဒိုင်ဦးထောင်နဲ့တာဝတီထောင်တို့ကိုပြောင်းရွှေ့ပစ်လိုက်ပါတယ်လို့ မြန်မာနိုင်ငံလုံးဆိုင်ရာနိုင်ငံရေးအကျဉ်းသားများကွန်ရက် PBNM ကထုတ်ပြန်ပါတယ်လတ်လောက်ပြောင်းရွှေ့မှုတွေခက်ဆိတ်ဆိတ်တွေ့လာပြီးအကြီးဦးစီးဘက်ကတော့နေရာအခက်ခဲကြောက်လို့ဆိုပါတယ်ဒီသတင်းရန်ကုန်ကပေးပို့လာတာကိုနားလောင်ကပြောပြမှာပ
ါဇူလိုင်လ23ရက်နေ့အစောပိုင်းမှာထောင်အပြောင်းရွှေ့တွေလုပ်ခဲ့တာလို့ PBNM အဖွဲ့ပြန်ကြားရေးတာဝန်ခံကိုတိုက်ထွန်းကပြောပါတယ်လက်ရှိပြောင်းရွှေ့မှုမှာနိုင်ငံရေးအကျဉ်းသားတွေကိုဦးစားပေးပြောင်းရွှေ့တာဖြစ်ပြီးအကျဉ်းသားအယောက်နေရာနဲ့အကျဉ်းသူအယောက်60ရို့တိုက်ဦးအကျဉ်းထောင်ကိုပြောင်းရွှေ့ခံရတယ်လို့ကိုတိုက်ထွန်းကပြောပါတယ်။တာယာဝရီထောင်ရောက်တဲ့အရေးအတွက်ကတော့အယောက်နေရာဒီပါရှိတယ်လို့ပြောပြပါတယ်။
ဒီအင်းစိန်ထောင်ကနေပေါ့နော်ဒီတော်ပိုင်းမှာထောင်ပြောင်းရွှေ့မှုပြုလုပ်ခဲ့တဲ့အရေးအတွက်အတိအကျတော့ကျွန်တော်ရရှိဖို့စူးစမ်းဆောင်ရွက်နေစေဖြစ်ပါတယ်ဗျ။ကျွန်တော်ရရှိထားတဲ့ချက်လက်တွေကတော့တိုက်ဦးဟိုအကျဉ်းထောင်ကိုနိုင်ငံရေးကျင်းသားဦးစားပေးအနေနဲ့ပေါ့နော်အမျိုးသားနေရာနဲ့အမျိုးသမီး60ရောက်ရှိထားတယ်ဆိုတော့ကျွန်တော်တို့ဒီအချက်လက်ရရှိထားပါတယ်ခင်ဗျာတာယာဝရီကိုတော့အမျိုးသမီးတွေရောက်တယ်လို့တော့ကျွန်တော်တို့မသိရှိထားဘူးဒါပေမဲ့အမျိုးသားနေရာကျော်ဝင်းကျင်ရောက်လာတယ်လို့တော့ကျွန်တော်တို့အချက်လက်တချို့ရတော့မှတ်တမ်းကောက်ယူထားတာမျိုးရရှိထားတာမျိုးရှိတယ်ဒါပေမဲ့အသေးစိတ်လူကြီးဘလောက်ရောက်တယ်နဲ့ဘယ်ပုံကိုယ်တွေနဲ့နိုင်ငံရေးကျင်းသားဘလောက်ပါတယ်ဆိုတော့ကျွန်တော်တို့မရရှိထားသေးပါဘူးခင်ဗျာအခုကတော့အင်းစိန်ကျင်းထောင်ကနေကျွန်တော်တို့ခက်မှန်ဒါနိုင်ငံရေးအကျဉ်းသားချင်းလူပါဝင်အကျဉ်းသားစုပေါင်း900ကျော်လောက်ကိုပြောင်းရွှေ့ရလို့ကျွန်တော်တို့ပြောလို့ရပါတယ်အနည်းဆုံး900ပြောင်းရွှေ့ခဲ့တယ်လို့တော့ကျွန်တော်တို့ပြောလို့ရတဲ့အခြေအနေရှိပါတယ်ခင်ဗျာ
ပြီးခဲ့တဲ့2024ဇွန်လ15ရက်ဒေါက်အောင်ဆန်းစုကြည်မွေးနေ့မတိုင်ခင်ကဆက်လို့မွန်ပြည်နယ်ကြိုင်မယောထောင်နဲ့မန္တလေးတိုင်းဦးပိုထောင်ကနေနိုင်ငံရေးအကျဉ်းသားအကျဉ်းသူရာနဲ့ချီကိုပြောင်းရွှေ့ခဲ့ပါသေးတယ်ကျွန်းလ19ရက်နေ့ဒေါအောင်ဆန်းစုကြည်မွေးနေ့အပါအဝင်ရှစ်လေးလုံးနေ့အထိမ်းအမှန်နေ့တွေမှာအကျဉ်းထောင်အတွင်းနိုင်ငံရေးအကျဉ်းသားတွေရဲ့ထောင်တွင်းလှုပ်ရှားမှုတွေမဖြစ်အောင်ထောင်ပြောင်းရွှေ့တာတွေလှုပ်ဆောင်နေတာလို့လည်းနိုင်ကျင်အရေးလှုပ်ရှားသူကိုတိုက်ထူးကပြောပါတယ
်အဓိကပြောင်းရွှေ့တာကတော့ကျွန်တော်တို့ဇွန်လထောင်ပြောင်းရွှေ့မှုတွေပေါ့နော်ဒေါအောင်ဆန်းစုကြည်ရဲ့မွေးနေ့မတိုင်ခင်ထောင်ပြောင်းရွှေ့မှုတွေလုပ်ခဲ့ရဒီထောင်ပြောင်းရွှေ့မှုတွေကစနစ်တကျသူတို့စီစဉ်ဆောင်ရွက်နေတာဖြစ်တယ်ထောင်တွင်းတစ်ပိတ်တိုက်ပွဲတွေဇွန်လလာတဲ့မှာရောဒါဩဂတ်လာတဲ့မှာရောပေါ့နော်ဒီဇွန်လ19ရက်နေ့ကနေစပြီးမှထောင်ထဲမှာတပိတ်တိုက်ပွဲတွေကိုနှစ်စဉ်ပြုလုပ်နေကြဖြစ်တယ်ပြမမှာရှိရမိဘပြည်သူနဲ့အတူဝင်းရံနဲ့လှုပ်ရှားမှုတွေကိုထောင်ထဲမှာလည်းနိုင်ငံရေးကျင်းသားချင်းတွေကဝင်းရံလှုပ်ရှားမှုတွေကိုလုပ်ကြတယ်ပေါ့ဒီလိုလှုပ်ရှားမှုတွေမဖြစ်ဖို့အဲသူတို့ဒီအဲ့ဒီမတိုင်ခင်အချိန်မှာရောပြုလုပ်ပြီးတဲ့အချိန်တွေမှာပါသူတို့ဒီစုဖွဲ့မှုတွေပြိုကွဲဖို့အတွက်သူတို့လှုပ်ဆောင်နေတာဖြစ်တယ်လို့ကျွန်တော်ပြောလို့ရပါတယ်ခင်ဗျာဒါကြောင့်မို့လို့လည်းထောင်ပြောင်းရွှေ့တာလို့ပြောချင်ပါတယ်ကျင်းအောင်တွေကိုတော့သူတို့ရင်အားထက်စာရင်ပို့ပြီးမှလုံခြုံရေးတင်းကျဲတာမျိုးအကျဉ်းသားတွေကိုစုဖွဲ့မှုတွေမဖြစ်ဖို့အတွက်သူတို့စောင့်ကြည့်နေတာမျိုးတွေလည်းလုံဆောင်နေရဲဆိုတော့ကျွန်တော်တို့ဒီသိရှိထားရပါတယ်ဗ
ျဒီလိုထောင်ပြောင်းရွှေ့ခံရတဲ့နိုင်ကျင်းတွေကိုအကျဉ်းဦးစီးဌာနဝန်ထမ်းတွေကရုပ်ပိုင်းဆိုင်ရာညှဉ်းပန်းနှိပ်စက်တာတွေရှိတယ်လို့လည်း PPNM ကထုတ်ပြန်ခဲ့ပါတယ်ပြောင်းရွှေ့မှုနဲ့ပတ်သက်လို့အင်းစိန်အကျဉ်းထောင်တာဝန်ရှိသူတွေစီ VOA ကဆက်သွယ်ရမှာတော့နာမည်မဖော်လိုတဲ့အလဲကျဖုန်းဖြေဆိုရသူထောင်တာဝန်ခံတဦးကအပြောင်းအရွှေ့လောက်တာမှန်ကန်ကြောင်းနဲ့ပြောင်းရတာကထောင်တွင်းနေရာထိုင်ခင်းစက်တဲမှုကြောင့်သာဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ပြောင်းရွှေ့တဲ့လူစင်းကိုတော့ထောင်မှာတရားဝင်ကတ်ထားမှာဖြစ်ကြောင်းအသိစိတ်တိဖို့ထောင်ကိုလာရောက်ဖို့ရာပြောဆိုခဲ့ပါတယ်နိုင်ငံရဲ့အကျဉ်းသားများကိုကြီးဆောင်ရှောက်ရေးအသင်း AAPP ရဲ့အချက်အလက်အရ2023စစ်တပ်ကအာဏာသိမ်းပြီးချိန်ကနေဒီနှစ်ဇူလိုင်လအထိဖမ်းဆီးခံရသူ28,000ကျော်တဲ့က21,000လောက်ထိန်းသိမ်းခံရဆဲဖြစ်တယ်လို့ထုတ်ပြန်ထားပါတယ်။စစ်ကောင်စီကတော့ AAPP စီးရင်ဟာချက်ကထားတဲ့စီးရင်နာဖြစ်တယ်လို့တုံ့ပြန်ထားပါတယ
်။အခုတော့ထိုက်ဘက်ကိုသွားကြည့်ကြအောင်ပါ။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းလိုက်ပြီးတော့စစ်ကောင်စီလက်ထက်မှာမြန်မာပြည်သားတွေထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းဝယ်ယူတာတွေတရရိပ်မြင့်တက်လာခဲ့ပြီး2014ခုနှစ်ဥပိုင်းမှာအမြင့်ဆုံးဖြစ်လာခဲ့ပါတယ်။ဒါပေမဲ့လည်းပြီးခဲ့တဲ့ဇွန်လလယ်လောက်ကစလို့တိတိတသားကြီးကျဆင်းသွားတယ်လို့အင်ဂျာမြေအကျိုးဆောင်နေတဲ့ထိုင်းစီးပွားရေးသတင်းတွေမှာပြောဆိုလာကြပါတယ်။ဒီအကြောင်းဘန်ကောက်မြို့ကနေမညွညွတွင်တင်ပြထားပါတယ်။
မြန်မာစစ်ကောင်စီဟာထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းတွေဝယ်ယူနေကြတဲ့သူတချို့နဲ့အယောင်ဝယ်လုပ်နေကြတဲ့အင်ချမ်းမြေအကျိုးဆောင်တချို့ကိုပြီးခဲ့တဲ့ဇွန်လအတွင်းမှာဖမ်းဆီးစစ်ဆေးမှုတွေပြုလုပ်ပြီးနောက်ပိုင်းထိုင်းနိုင်ငံကအင်ချမ်းမြေလုပ်ငန်းတစ်ခုဖြစ်တဲ့ကွန်ဒိုရောင်းချမှုနှုန်းဟာတိတိတသားကျဆင်းသွားတယ်လို့ထိုင်းပြည်ရင်းစီးပွားရေးသတင်းတွေနဲ့မြန်မာပြည်သားအင်ချမ်းမြေလုပ်ငန်းအကျိုးဆောင်တွေကပြောဆိုလိုက်ပါတယ်
ဟိုစင်းစရာရဆိုရင်တော့ 30% လို့တော့သူတို့ပြောထားတယ်ဒါပေမဲ့အဲ့တဲ့မကပိုးကျနေပါတယ်ဟိုကျတယ်ဆိုတော့ခုနပြောသလိုပဲကျမတို့အရင်တော့ဟိုပြတ်ထက်ပြောသလိုပေါ့နော်တော်တော်လေးဟိုနံပါတ်1အချက်ကတော့ ဟိုအိမ်ဝဲတဲ့လူတွေဘက်ကအခက်ခဲတွေအများကြီးရှိပါတယ်ဟိုအခက်ခဲဆိုတာတော့အဲ့လိုငွေကြေးဒီလိုမျိုးဒီ FET ပြရတဲ့ certificate တွေရောနောက်ပြီးတော့ဟိုငွေလွှဲပြောင်းနေနေရမှာတော်တော်အခက်ခဲရှိတာတွေရောနောက်ပြီးတော့ဟိုဒီမှာကလည်းဟိုဒီကတော့ဘန်ကောက်အနေထားနဲ့ကတော့ရှစ်တောင်အရှမှာတော့သူကဈေးလဲချိုးတဲ့အခါကျတော့ဝယ်ကျင်တဲ့လူစိတ်ဝင်စားတဲ့လူကတော့တော်တော်များပါတယ်များပေမဲ့လည်းခုနပြောလို့ကျသွားတယ်ဆိုတော့အဲ့ဒီအဓိကကတော့ငွေကြေးပြောင်းလဲမှုပေါ်မှာလဲမူတည်တာပေါ့နော်အဲ့လိုမျိုးကျသွားပါတယ်ကျတာတော့မှန်ပါပဲ
ကွန်ဒိုဝယ်ဖို့အတွက်ဆီယံငွေပေးချေထားပြီးချိန်ကြမှာမြန်မာပြည်ရဲ့ငွေစည်းမတည်ငြိမ်မှုတွေနဲ့အတူအခုလိုပြဿနာအခက်အခဲတွေဖြစ်လာတဲ့အပေါ်ဆုံးရှုံးမှုတွေမဖြစ်စေဖို့အတွက်တော့နီးလန်းတွေရှာပြီးလှုံ့ဆော်နေကြရတယ်လို့လည်းဆိုပါတယ
်အင်းတကယ်လို့အဲ့လိုပေါ့နော်ဆီယံပေးပြီးသားဆက်ပြီးတော့ဟိုဝယ်ချင်တယ်ဆိုလို့ရှိလို့ရှိရင်တော့ရပါလေဒါကတော့သူတို့နင့်နာမှုတော့မရှိနိုင်ပါဘူးဟိုအဲ့လိုပေါ့နော်သူလမ်းကြောင်းမှန်မှန်ကန်ကန်ပေါ့နော်လမ်းကြောင်းမှန်မှန်ကန်ကန်လုံးမယ်ဆိုလို့ရှိရင်သူတတ်မှတ်တဲ့ဒီဟိုမြေယာဌာနကချက်မှတ်ထားတဲ့ဥပဒေအတိုင်းထိုင်းနိုင်ငံရဲ့ဥပဒေအတိုင်းလုံးမယ်ဆိုလို့ရှိလို့ရှိရင်တော့ဘာမှပြဿနာမရှိဘူးလို့တော့ကျွန်မမြင်ပါတယ်ကျွန်မတို့လည်းအခုလိုမျိုးဖြစ်လာတဲ့အဲ့လို case တွေနှစ်ခုသုံးခုလောက်ကိုလည်းဖြေရှင်းပေးနေပါတယ်တင်ဝင်ဖြစ်တဲ့လမ်းကြောင်းကတော့အခုကျွန်မတို့ဟိုကတော့အခုလုပ်ပေးနေတာပေါ့နော်ဟိုစင်ကာပူဘက်ကနေပြီးတော့ပေါ့နော်အဲ့လိုမျိုးလွှဲပေးတဲ့ဥစ္စာပေါ့နော်စင်ကာပူကနေလွှဲပြီးတော့ဒီကနေပြီးတော့ဟိုကလည်းတည်ရဝင်ပေါ့ဆိုင်းဆိုင်းပြပြီးတော့ဒီဥစ္စာဘာကြောင့်လွှဲလဲဘာကြောင့်မလို့လွှဲရလဲဆိုတာကိုသူတို့ကမေးပါတယ်ဗန်နေရတယ်ဒီငွေကြေးပမာဏဘယ်ကနေဘလို့ရပြီဘလို့ဘာကြောင့်လွှဲလဲဆိုတာသူတို့ကတည်ရဝင်မေးပြီးတော့တည်ရဝင်ဆိုင်းဆိုင်းနေဖြည့်ပြီးတော့ကောင်းထားမှာလို့လွှဲလို့ရှိရင်တော့ဒီဘက်မှာရှိတဲ့ဗန်နေမှာတည်ရဝင် FT ထုတ်ပြီးတော့နာမည်လွှဲတာကတော့အဆင်ပြေပါတယ်ရှင်
ထိုင်းနိုင်ငံမှာကွန်ဒိုဝယ်ပြီးရင်းနှီးမြှုပ်နှံထားခြင်းသူတွေအနေနဲ့မြန်မာပြည်နဲ့ထိုင်းနိုင်ငံရဲ့အင်ချမ်းမြေအခြေအနေသဘောတဘာဝတူညီမှုမရှိတဲ့အချက်တွေပေါ်မှာတော့တေချာလေ့လာပြီးမှဆုံးရှုံးမှုတွေမရှိရအောင်လှုံ့ဆော်သင့်တယ်လို့လည်းဆိုပါတယ
်မြန်မာပြည်မှာလည်းတချို့ကလည်းဟိုဘယ်လိုပြောမလဲသူတို့ကမြန်မာပြည်ဈေးကွက်နဲ့ရှင်တာပေါ့နော်အင်ချမ်းမြေဈေးကွက်ထိုင်းဈေးကွက်နဲ့ညီဈေးကွက်အဲ့လိုတော့ရှင်လို့မရဘူးရှင်ဘာလို့ဆိုမြန်မာပြည်ကတော့ဘယ်လိုပြောမလဲဒီလိုမျိုးဒီ property ကတော့ဝယ်ပြီးရင်ဈေးတက်တာများတယ်ဒီမှာတော့ဈေးတက်ဖို့ကတော့မရှိဘူးလေမရှိဘူးဆိုတော့သူကအစ်စ်စောင့်နေတာတွေကလည်းအများကြီးနောက်ပြီးတော့ခုနပြောသလိုဒီဈေးကွက်ကတော့တော်တော်ကွာပါတယ်ပမာပြည်ဈေးကွက်နဲ့ဒီဈေးကွက်နဲ့ပေါ့နော်ဒါပေမဲ့ခုနပြောလို့ဈေးနှုန်းအရဆိုလို့ရှိရင်တော့ပြောရမယ်ဆိုရင်တော့ဒီမှာဝယ်တာတော့မတန်တာတော့မဟုတ်တန်တယ်ဈေးနှုန်းနဲ့နှိုင်းယှဉ်ကြည့်ရင်တော့တန်တယ်အဲ့လိုမျိုးညီမပြည်ရဲ့ဈေးနှုန်းနဲ့ဒါပေမဲ့ခုနပြောလို့ရေရှည်လို့ investment plan နဲ့ဆိုလို့ရှိရင်တော့ညီမပြည်လောက်ဈေးရဖို့ဆိုတာတော့ဟိုမဖြစ်နိုင်ဘူးလေအဲ့လိုမျိုးဟိုဘယ်လောက်ရမယ်ဘယ်လောက်ရမယ်ပြောနေလဲရဖို့ကတော့မသေးကြဘူးအဲ့လိုမျိုးပေါ့နော်
2024ခုနှစ်မေလကုန်ပိုင်းအထိကွန်ဒိုတိုက်ခန်းဝယ်ယူတဲ့နိုင်ငံသားတွေထဲမှာမြန်မာနိုင်ငံကဝယ်ယူတဲ့ပမာဏကဒုတိယအများဆုံးဖြစ်လာတဲ့အကြောင်းထိုင်းနိုင်ငံအိုးအိမ်ချမ်းမြေအယောင်ဌာန REIC သတင်းအချက်အလက်တွေမှာဖော်ပြပြောဆိုခဲ့တာပါဒါပေမဲ့လည်းမြန်မာကျငွေတန်ဖိုးထိုးကြပြီးပြင်ပနိုင်ငံသားငွေစည်းနဲ့ရွှေစည်းတွေစံချိန်တင်လောက်အောင်တက်သွားတာကိုထိန်းချုပ်ဖို့ရွှေနဲ့ဒေါ်လာတရားမဝင်ရောင်းဝယ်သူတွေထိုင်းနိုင်ငံမှာကွန်ဒိုတိုက်ခန်းရောင်းဝယ်သူတွေကိုဖမ်းဆီးစစ်ဆေးနေတဲ့အကြောင်းစစ်ကောင်စီကသတင်းထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့ထိုင်းနိုင်ငံမှာမြန်မာပြည်သားတွေရဲ့ကွန်ဒိုအယောင်ဝယ်တွေရပ်ဆိုင်းလူမတက်ဖြစ်ပြီးအခုလိုကျဆင်းသွားခဲ့ရတာလည်းဖြစ်ပါတယ်ရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားသလိုမြင်သလိုဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်တရင်ကိုတစ်ပိုင်းတစ်စပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနက်ဖြန်တွေကိုတောင်းတမိတာတွေကတရင်လိုလက်ခွင့်အပေါ်မှာမူတည်နေပါတယ်ကျွန်တော်တို့ VOA ကအနီးဂျာကနေသတင်းတွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပေးပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ်။ VOA America အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
။ခုတော့ပတ်စအစီအစဉ်တွေတဲကစီးပွားရေးအကြောင်းကိုမပြောပြင်အင်တာဗျူးနဲ့စတင်ပါမယ်။ ကုလသမဂ္ဂလိုဆင်ပြစ်မှာနိုင်ငံကိုစားပြုသူဖြစ်စစ်ကောင်စီကိုယ်စားလှယ်တွေအခုချိန်ထိနေရမရသေးတာကအာဏာရှင်စနစ်ချုပ်ငြိမ်းလို့လည်းမြန်မာပြည်သူတွေရဲ့စာနာနဲ့အတန်းတွေကိုကုလသမဂ္ဂအမြင့်တစားမှာဆင်ဆက်မပြတင်ပြနိုင်တဲ့အခွင့်အလမ်းောက်တရားရရှိနေခြင်းပဲဖြစ်တယ်လို့မြန်မာသားမကြီးဦးကျော်မိုးထွန်းကပြောလိုက်ပါတယ်။တနေ့တစ်ခါတက်တန်းတိုးနေရတဲ့ကုလသမဂ္ဂဆိုင်ရာမြန်မာအ
တမန်ကြီးမင်္ဂလာပါခင်ဗျ။ဟု
တ်မင်္ဂလာပါခင်ဗျ။ဟုတ်
တမန်ကြီးကိုဒီကုလမကညီလာခံကနေတနှစ်တစ်ချိန်ပေါ့နော်တက်တန်းတိုးရိုးပေးလာခဲ့တာဒီစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းဆိုလို့ရှိရင်အခုဆိုရင်3ချိန်ကျော်လာခဲ့ပါပြီ။အဲ့တော့ဒီ3နှစ်တာကာလအတွင်းမှာတမန်ကြီးဦးကျော်မိုးထွန်းရဲ့တန်ရေးတမန်ကြီးလှုပ်ရှားဆောင်ရွက်မှုကိုပြန်ကြည့်မယ်ဆိုရင်ဘယ်နှစ်ကထီရောက်မှုပို့ပြီးတော့ရှိပြီးတော့အားရစရာပိုကောင်းတဲ့နှစ်ရှိခဲ့ပါသလဲခင်ဗျ။
ကျေးဇူးအများကြီးတင်ပါတယ်။ဟိုနိုင်ငံတကာဆက်ဆံရေးပိုင်းနဲ့ပတ်သက်ပေါ့နော်။ဟိုအဖြေရတယ် tangible result ရတယ်လို့ပါတော့ဟိုလက်စုံလက်ခံပြဖို့ခက်တဲ့အရာတွေပေါ့။တဖြည်းဖြည်းနဲ့ဟို snowball effect လို့ပဲပေါ့နော်။တဖြည်းဖြည်းနဲ့ဟိုစုပြီးတော့ရတဲ့ impact မျိုးတွေပေါ့နော်။ဒါကျွန်တော်အရင်ကလည်းပြောတဲ့ဥစ္စာရှိပါတယ်။ဒီကုလသမဂ္ဂဒီမျက်နှာစာမှာပေါ့နော်။အဓိကအဖြစ်စစ်တပ်ကိုစားပြုမှုမရအောင်လှုပ်ချင်းရဟိုရည်ရွယ်ချက်တစ်ခုပေါ့နော်အဲနောက်တစ်ခုကပြည်သူတွေရဲ့အသံကိုဒီ platform ကတစ်စနိုင်ငံတကာအတိုင်းဝိုင်းနေကြားအောင်နောက်ပြီးတော့အဲ့ဒီကြားတဲ့အသံတွေကိုအခြေပြုပြီးတော့ပေါ့နော်ထိရောက်တဲ့အရေးယူမှုတွေလုပ်နိုင်အောင်ဆိုတော့အဲ့ဒီရည်ရွယ်ချက်နှစ်ခုနဲ့ပေါ့နော်ဆောင်ရွက်နေတာဖြစ်တယ်ပေါ့နော်ဆိုတော့အလုံးပြီးတဲ့အတိုင်းအခုထိတော့ပေါ့နော်ဒီဘက်မျက်နှာစာမှာတော့စစ်တပ်ရဲ့ကိုစားပြုမှုဝင်မရအောင်တော့ပေါ့နော်တက်နိုင်ဆုံးကျွန်တော်တို့ဆောင်ရွက်နိုင်နေတဲ့အနေအထားရှိတယ်ပေါ့နော်ဒါကိုဟိုဟိုရလက်တစ်ခုအနေနဲ့လည်းကျွန်တော်တို့ဟိုအစားစဉ်းစားလို့ရမယ်မကူညီလားဆိုတော့လေတချို့နိုင်ငံတွေအနေနဲ့ပေါ့နော်အတိုင်းအတာတစ်ခုတည်းကူညီတာတော့ရှိတယ်ဒါပေမဲ့ကျွန်တော်တို့လိုလားတဲ့ကျွန်တော်တို့ဖြစ်စေခြင်းနဲ့အတိုင်းအတာတစ်ခုအခုထိတော့ကူညီရဲ့ဥစ္စာမရဘူးပေါ့နော်ကုလသမဂ္ဂအနေနဲ့ပေါ့နော်အချုပ်ပြီးတော့ပြောရင်တော့ဒီလုံခြုံရေးကောင်စီကနေကုလ2022ဒီဇင်ဘာလတုန်းကဆုံးဖြတ်ချက် 2669ကိုချမှတ်နိုင်တယ်။ဒါပေမဲ့လည်းအဲ့ဒီဥစ္စာမှာကျွန်တော်တို့ဆက်ဆာချခြင်းနဲ့ပြောတဲ့ဥစ္စာရှိတယ်ပေါ့နော်။အဲ့မှာ enforcers မပါဘူး။ဒါမလုပ်လို့ဘာလုပ်လိုက်မယ်ဆိုတဲ့ဥစ္စာမပါတဲ့အတွက်ကြောင့်ပေါ့နော်။ဒီ resolution အနေနဲ့သာရှိတယ်။ accountable မှုအပိုင်းလုံးဝကိုအားနည်းတယ်မရှိဘူး။မရှိတဲ့အတွက်ကြောင့်ဘယ်လိုလုပ်မလဲဆိုတဲ့ဥစ္စာကိုအခုထိမရှိလာသေးဘူးเนาะဒါကြောင့်ကျွန်တော်တို့အဓိကတောင်းဆိုနေတာတော့ဒီ2669ရဲ့နောက်ဆက်တွဲအနေနဲ့ပေါ့เนาะထိရောက်တဲ့အရေးယူမှုတွေပါတဲ့ဆုံးဖြတ်ချက်တခုချဖို့လိုတယ်ဆိုတဲ့ဥစ္စာကိုတော့ကျွန်တော်တို့တောက်လျှောက်တော့တောင်းဆိုနေတယ်ဒါပေမဲ့အခုထိတော့အဲ့ဒါတော့ဖြစ်မလာသေးတဲ့အနေအထားမျိုးရှိတယ်လို့တော့ပြောလို့ရပါတယ
်ဟုတ်ကဲ့ခင်ဗျအဲ့တော့ဒီစစ်ကောင်စီကဒီစစ်သားစုဆောင်မှုအတွက်ပေါ့เนาะစင်မှုမထမ်းမနေရဆိုတော့ဥပဒေကိုသူကပြဋ္ဌာန်းလိုက်ပြီးတော့လူငယ်တွေစိတ်ပါသည်ဖြစ်စေမပါသည်ဖြစ်စေဒီစစ်သားစုဆောင်နေတာကိုကျွန်တော်တွေ့နေရပါတယ်အဲ့တော့ပြီးခဲ့တဲ့မတ်လတုန်းကဒီကိစ္စကိုနိုင်ငံတကာကအရေးယူပေးဖို့ဟာလားကုလသမဂ္ဂလုံခြုံရေးကောင်စီတကဝန်းအစည်းအဝေးတစ်ခုမှာတာမတ်ကြီးကနေတင်ပြခဲ့တာတွေ့ရပါတယ်ဆိုတော့တာမတ်ကြီးအဲ့လိုတောင်းဆိုတာကိုကုလသမဂ္ဂကတခုခုလှုပ်ဆောင်ပေးတာမျိုးရှိပါလား
ခုနဥပဒေလိုတုံးလိုက်တဲ့ဥစ္စာနဲ့ပတ်သက်လို့ကျွန်တော်ဥစ္စာထောက်ပြချင်တာပေါ့နော်ဒါကတရားမဝင်ဆောင်ရွက်ချက်ဥစ္စာတစ်ခုဖြစ်တယ်ပေါ့နော်ဒါကဒီပြည်သူတွေရဲ့စန္ဒမပါဘဲနဲ့မတရားစစ်မှုထမ်းအောင်ဆောင်ရွက်တဲ့လုပ်ရက်တစ်ခုဖြစ်တယ်လို့တော့ကျွန်တော်ပြောလိုပါတယ်နော်ဘာလို့ဆိုတော့ကနာဦးတဲ့ကဒီစကားစ unlawful အဖွဲ့တစ်ဖွဲ့ပဲဖြစ်တယ်ပေါ့နော်ဒါကြောင့်မို့လို့အခုသူတို့လုပ်ရက်ကလည်းဒါရှင်းတယ်ဒါကဥပဒေမဲ့ဆောင်ရွက်ခြင်းဖြစ်တယ်လို့ပြောကြင်ပါတယ်။နောက်မိဘနဲ့ပတ်သက်လို့ပေါ့နော်။ဒီလူငယ်အသက်အရွယ်ရှိတဲ့မိဘတွေပါအပါအဝင်လူငယ်တွေပါအစုံပေါ့နော်။ကြောက်ငံ့စိုးရိမ်စွာနေထိုင်ရတဲ့ဥစ္စာကိုဒါတွေကိုကျွန်တော်တို့အသိပေးခဲ့တယ်။ဒါကြောင့်တတ်နိုင်သမျှပေါ့နော်။ဒီလိုမျိုးတွေကိုဖန်တားပေးဖို့စစ်တပ်ကိုဖိအားပေးဖို့အတွက်ဆိုတဲ့တောင်းဆိုတဲ့ဥစ္စာရှိတယ်ပေါ့နော်။နိုင်ငံတွေအသီးသီးကတော့သူတို့နဲ့သက်ဆိုင်တဲ့သတင်းထုတ်ပြန်ချက်လေးတွေအဲသူတို့ဟိုပေါ့နော်တောင်းဆိုတဲ့ဥစ္စာလေးသူတို့လုပ်တဲ့ဥစ္စာတော့ရှိတယ်ဒါပေမဲ့ကုလသမဂ္ဂတစ်ခုလုံးအနေနဲ့ပေါ့နော်ခုနပြောလို့ဒါနဲ့ပတ်သက်လို့တော့ အရေးယူဆောင်ရွက်ထားခြင်းတော့အခုထိတော့ရှိမလာသေးပါဘူး။ဒါပေမဲ့ဒါပြည်သူတွေခံစားနေရတာပြည်သူတွေကြုံတွေ့နေရတာဖြစ်တဲ့အတွက်ကြောင့်တော့ဒါမဖြစ်မနေတောင်းဆိုရမယ်မဖြစ်မနေတိမတိတိအောင်လုပ်ရမယ်အနေအထားတစ်ခုဖြစ်တယ်လို့တော့မြင်ပါတယ်။ဒါကြောင့်ဒီကလေးတွေအနေနဲ့ဒီအချိန်မှာစာသင်ခန်းထဲမှာရှိရမယ်အချိန်မှာအခုလိုမျိုးပုံခုံနေရတဲ့အခုလိုမျိုးပေါ့နော်ရှောင်တိန်နေရတဲ့ဥစ္စာတွေတကယ်ဝမ်းနည်းစရာအရန်ကောင်းပါတယ်။သူတို့ကကျွန်တော်တို့ရဲ့အနာဂတ်ပါသူတို့ကကျွန်တော်တို့ရဲ့နောင်ဖြစ်လာမဲ့နိုင်ငံခေါင်းဆောင်တွေဖြစ်တဲ့အတွက်ကြောင့်ပေါ့နော်အခုလိုမျိုးအနေထားမှာတော့နိုင်ငံတကာအနေနဲ့ကျွန်တော်တို့ပြောတဲ့ဥစ္စာကိုသေသေချာချာနားထောင်ပြီးတော့သေသေချာချာအလေးထား action ယူပေးဖို့လိုတယ်ဆိုတဲ့ဥစ္စာကိုတော့ဒီနေရာနေတဆင်ပေါ့နော်ထပ်လောင်းပြီးတော့လည်းအဲမြစ်တာရက်ခန့်တိုက်တွန်းလိုပါတယ်ခင်ဗျအ
ဲ့တော့ခင်ဗျဒီမြန်မာလူထုကိုကာကွယ်ဖို့ကုလသမဂ္ဂပြက်ကွက်တယ်ဆိုပြီးတော့ဒီဇူလိုင်လဆန်းပိုင်းမှာတင်အာတမန်ကြီးကကုလသမဂ္ဂစုံကြီးအစည်းအဝေးတစ်ခုမှာပြစ်တင်ပြောဆိုတာမှတ်မိပါတယ်ဆိုတော့ဘလို့အားမလို့အာမေယာဖြစ်လာလို့တမကြီးအဲ့လောက်ထိထုတ်ပြောပြတာပါလေခင်ဗျဟ
ိုကျွန်တော်ပြောတာတော့ပေါ့နော်ဒါဖွင့်လင်းမြောက်အခုမှမဟုတ်ပါဘူးဆိုတော့အားလုံးဆရာတို့လည်းမှတ်မိမယ်နဲ့တူပါတယ်အဲကျွန်တော်တို့2021 April May လောက်ကစပြီးတော့ပေါ့နော်အဲ့ဒီအချိန်မှာလည်းစစ်တပ်ကပြည်သူတွေငင်းငန်းစွာဆန္ဒပြတဲ့ပြည်သူတွေကိုခေါင်းတွေခေါင်းတက်တဲ့ကိုနှစ်ဖူးတက်တဲ့ကိုပြစ်ခတ်တတ်ဖြတ်တဲ့ဥစ္စာတွေစတင်လာတဲ့ဥစ္စာမှာလည်းပေါ့နော်ပြည်သူတွေအနေနဲ့ခိုကိုရမဲ့နေတယ်ပြည်သူတွေအနေနဲ့အကာအကွယ်မဲ့နေတယ်အဲ့ဒီအချိန်မှာပေါ့နော်ပြည်သူဆရာတို့မှတ်မိမယ်နဲ့တူပါတယ်ပြည်သူတွေအနေနဲ့ဒီစာတန်းတွေခြင်ပြီးတော့ဟိုအာတူပီစာတန်းတွေခြင်ပြီးတော့တောင်းဆိုတဲ့ဥစ္စာကြီးလည်းအဲ့ဒီကတဲ့ရရှိခဲ့တယ်ပေါ့နော်အဲ့ဒီကတဲ့ရပဲပေါ့နော်ဆရာတို့မှတ်မိပါမယ်ကျွန်တော်မိကုန်းနေမှာလဲဒါတွေကိုပေါ့နော်အာတူပီ principles ကိုပေါ့နော် apply လုပ်ဖို့ account ထဲပေါ်ဖို့ဆိုတဲ့ဥစ္စာအဲ့ဒီတည်းကတောင်းဆိုတဲ့ဥစ္စာရှိပါအဲ့ဒီနေ့ကဟိုဆွေးနွေးတဲ့ဥစ္စာလေးပေါ့နော်ဒီ R2B နဲ့ပတ်သက်တဲ့ဟိုအတွင်းရေးမှူးချုပ်ရဲ့ report ကိုဒီကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေကြားမှာအထွေထွေဆွေးနွေးမှုပေါ့နော်မူဝါဒရေးရဆွေးနွေးမှုပြုလုပ်တဲ့အတွေ့အကြုံလေးတိုက်ဆိုင်တာလည်းဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရဲ့အနေအထားကိုတိကွင်ရအောင်ပေါ့နော်ဒီလိုမျိုးအခွင့်အရေးပေးတာလည်းဖြစ်တဲ့အတွေ့အကြုံဒီကိစ္စကိုဟိုထပ်လောင်းပြီးတော့ပေါ့နော်တောင်းဆိုခြင်းဖြစ်တယ်ထိုက်လောင်းပြီးတော့ထောက်ပြခြင်းဖြစ်တယ်ပေါ့နော်ကျွန်တော်မေကုန်းထဲမှာပါတဲ့ဥစ္စာတွေကအလုံးတကယ်မြေပြင်မှာဖြစ်ပျက်နေတဲ့ဥစ္စာတွေပြည်သူတွေခံစားနေရတဲ့ဥစ္စာတွေကိုကျွန်တော်ကအသိပေးပြီးတော့ပေါ့နော်ဒီနိုင်ငံတကာကလှုပ်တဲ့လှုပ်ထိုက်တဲ့ဥစ္စာတွေကိုမလှုပ်တဲ့ဥစ္စာကိုကျွန်တော်ထောက်ပြခြင်းဖြစ်တယ်ပေါ့နော်အဓိကအဖြစ်နိုင်ငံတကာအနေနဲ့ချက်ချင်းအရေးယူဖို့လိုတယ်ဆိုတဲ့ဥစ္စာတွေကိုကျွန်တော်တို့တောင်းဆိုခြင်းဖြစ်ပါတယ်ဆိုတဲ့ဥစ္စာလေးတော့ပြောဆိုလိုပါတယ
်ဒါပေမဲ့အခြားတစ်ဖက်မှာလည်းဟာလာကုလသမဂ္ဂအနေနဲ့ကဒီမြန်မာနိုင်ငံရေးဂျောင်းပိတ်နေတာကိုထပ်ပေါက်ရဖို့အတွက်ပေါ့နော်ဒီတန်တမာရေးနှီးလန်းနေရတစုံတရာကျိုးပန်းနေတာမျိုးရောရှိပါလား
ဒါနဲ့ပတ်သက်လို့ပေါ့နော်ကုလသမဂ္ဂအနေနဲ့အထူးသဖြင့်အခုကုလသမဂ္ဂအထူးကိုယ်စားလှယ်ပေါ့နော်အစ်စ်အရင်ဩစတြေးလျနိုင်ငံသားရေးဝန်ကြီးဟောင်းMiss Julie Bishop ပေါ့နော်အထူးကိုယ်စားလှယ်အနေနဲ့ခန့်အပ်တယ်ဖြစ်တယ်သူ့အနေနဲ့သူ့တာဝန်ကိုမေလ29ရက်နေ့ပြီးတော့စတင်တောင်ဝင်ထမ်းဆောင်နေပြီဖြစ်တယ်ပေါ့နော်အခုဆိုရင်လည်းပေါ့နော်သူသဆိုင်တဲ့လူတွေနဲ့တွေ့ဆုံနေတဲ့ဥစ္စာရှိတယ် Miss Julie Bishop ကိုကြည့်ရဆိုရင်တောက်လျှောက်ပေါ့နော်သူရဲ့ဒီနိုင်ငံတကာမျက်နှာစာမှာဆောင်ရွက်ခဲ့တဲ့ဥစ္စာတွေကိုထောက်ရှုပြီးတော့ဘာဖြစ်ပြောကျွန်တော်တို့အတိုင်းအတာတစ်ခုထိတော့ဒီအထူးကိုယ်စားလှယ်အစ်စ်ပေါ်မျှော်လင့်အားထားတယ်ပေါ့နော်သူ့အနေနဲ့လည်းလှုပ်ဆောင်နိုင်လိမ့်မယ်လို့လည်းကျွန်တော်တို့ယုံကြည်တယ်အဲ့လိုမျိုးသူလှုပ်ဆောင်ပေးနိုင်ဖို့အတွက်ကိုလည်းပေါ့နော်သဆိုင်ရာနိုင်ငံတွေနောက်ပြီးတော့ကုလသမဂ္ဂအတွင်းမှာလည်းပေါ့နော်သူ့ကိုပံ့ပိုးပေးဖို့လိုပါတယ်အဓိကကကျွန်တော်တို့မြန်မာနိုင်ငံကိစ္စနဲ့ပတ်သက်လာရင်ပေါ့နော်ဒီဘက်ပေါင်းစုံကနေကြည့်တဲ့ holistic approach နဲ့တွားဖို့လိုတယ်အဲ့လိုမျိုးတွားတဲ့အချိန်မှာလည်းပေါ့နော်အထူးအရေးကြီးတဲ့အချက်ကတော့ပေါ့နော်ကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေအနေနဲ့ဒီမြန်မာပြည်သူတွေရဲ့စိတ်ဆန္ဒနဲ့အညီပေါ့နော်ဖြစ်လာမဲ့အနာဂတ်ကိုထောက်ရှုပြီးတော့ပေါ့နော်ဒီအထူးကိုယ်စားလှယ်ဆောင်ရွက်နိုင်မဲ့ဆောင်ရွက်ပေးနိုင်မဲ့ဥစ္စာတွေကိုပေါ့နော်ပံ့ပိုးပေးဖို့လည်းလိုပါတယ်အဓိကကတော့ပြည်သူတွေဆန္ဒနဲ့အညီမြန်မာနိုင်ငံအနာဂတ်ဖြစ်လာဖို့အတွက်ကိုဒီနိုင်ငံတကာအတိုင်းဝိုင်းအထူးသဖြင့် UN အနေနဲ့ UN အဖွဲ့ဝင်နိုင်ငံအနေနဲ့အဓိကပံ့ပိုးပေးသွားဖို့လိုပါတယ်လို့ကျွန်တော်တို့အများနဲ့ပြောတဲ့ဥစ္စာရှိပါတယ်ကျွန်တော်တို့ဒီနိုင်ငံတကာမျက်နှာစာမှာဆောင်ရွက်တဲ့ဥစ္စာနဲ့မြေပြင်မှာဖြစ်ပျက်နေတဲ့ဥစ္စာတွေကတိုက်ရိုက်အချိုးကျတယ်ဆိုတဲ့ဥစ္စာပေါ့နော်။ဒါကြောင့်မြေပြင်မှာကျွန်တော်တို့တော်လှန်ရေးအင်အားစုတွေပို့ပြီးတော့အချိန်ရလာလေဒီနိုင်ငံတကာမျက်နှာစာမှာလည်း ကျွန်တော်တို့ပေါ်ပံ့ပိုးမှုကျွန်တော်တို့ပေါ်ပေါ့နော်ဟိုဟိုဟိုထောက်ခံမှုကတော့အချိန်နဲ့တပြေးညီတဖြည်းဖြည်းနဲ့တိုးလာမယ်လို့တော့ဟောမြင်ပါတယ်လို့အဲ့လိုလေးတော့ဖြေချင်ပါတယ်ခင်ဗျာဟုတ်ကဲ့ကျေးဇူးပါခင်ဗျာ
အဲ့တော့ဒီတစ်နှစ်တစ်ခါပေါ့ August September လရောက်လာတိုင်းမှာဟာလာကုလသမဂ္ဂအတွင်းမှာဒီနိုင်ငံကိုစားပြုတ်တဲ့ကိုယ်စားလှယ်ကိုစီးစစ်ပြီးတော့ခန့်အပ်တဲ့အချိန်ကိုပြင်ပြန်ရောက်လာတော့ခင်ဗျာအဲ့တော့လာမယ့်တစ်နှစ်အတွက်သမကြီးဦးကျော်မိုးထွန်းအနေနဲ့ဒီနေရာမှာဒီတာဝန်ကိုဆက်ထမ်းဆောင်ခွင့်ဆက်ရအောင်မယ်လို့ဘယ်လိုမျိုးမျှော်လင့်ချက်ရှိပါလဲ
။တခါလေးကြတော့ဗောနော်။ဘာလို့ဆိုတော့ဒီလိုကိစ္စကိုဆုံးဖြတ်ရတာမဟုတ်တဲ့အတွက်ကြောင့်ယက်တိပဲပြောလို့တော့ခက်ပါတယ်ဗောနော်။အခုလိုမျိုးဗောနော်စစ်တပ်ကအကြမ်းဖက်ပြည်သူတွေပေါ့အကြမ်းဖက်မှုတွေဗောနော်။နောက်ပြီးတော့ရဲရဲဆက်ဆက်ဗောနော်ပြည်သူတွေတပ်ဖြတ်နေတဲ့အမှုတွေကဒီကျွန်တော်တို့ပြည်သူတွေတွေတိရတယ်မခပါဘူးပေါ့နော်နိုင်ငံကအတိုင်းဝိုင်းလည်းအတိုင်းတာတစ်ခုထိတော့တိတယ်ပေါ့နော်ဒါကြောင့်ပေါ့နော်ဒီလိုမျိုးဒီပြည်သူတွေကိုတက်ဖြတ်နေတဲ့ဥစ္စာတွေကိုကိုစားပြုပြီးတော့ဒီလိုမျိုး UN မျက်နှာစာတွေမှာဒီ misinformation disinformation campaign လုပ်တယ်ဆိုရင်ပြည်သူတွေကိုအယံနစ်နာရရောက်တယ်ပေါ့နော်ဒါကြောင့်ဒီကုလသမဂ္ဂရဲ့ norm စေဖြစ်တယ်ပေါ့နော်ဒီ charter မှာလည်းပါတယ်ထာတာရဲ့အစပိုင်းဟိုပါပေါ့နော် We the people of the United Nations ဆိုတဲ့အစလာဖြစ်တဲ့အတွက်ကြောင့်ပေါ့နော်ဒီလူသားဆန်မှုလူသားတွေပေါ့အလေးထားမှုဟိုဘက်ကနေပြီးတော့ကြည်လာနေဟိုပေါ့နော်ဒီစစ်တပ်ကိုကိုစားပြုခဲ့လုံးဝပေးဖို့မသင့်ဘူးဆိုတဲ့ဥစ္စာမပေးရဘူးဆိုတဲ့ဥစ္စာအရန်ပေါ်လင်ပါတယ်ပေါ့နော်ဒါကတော့ဒါ norm စင်နဲ့ပတ်သက်တဲ့ဥစ္စာဒါပေမဲ့တစ်ခါလေကျတော့လက်တွေ့ပိုင်းမှာပေါ့နော်ဒီစစ်တပ်နဲ့နှီးဆက်တဲ့နိုင်ငံတွေရဲ့အနေအထားကအစကျွန်တော်တို့စောင့်ကြည့်သွားဖို့တော့လို့ရမယ်။နောက်ပြီးတော့စက်တင်ဘာလပေါ့နော်ဒုတိယအပတ်မှာဆိုရင်လည်းပေါ့နော်နောက် G89 ဂျိန်မြောက်ပေါ့နော်ကုလသမဂ္ဂအထွေထွေညီလာခံစတော့မယ်ဖြစ်တယ်ပေါ့နော်။ဆိုတော့အဲဒီစတဲ့နေ့မှာပဲအားလုံးသိတဲ့အတိုင်း Credentials Committee ကိုဖွဲ့မယ်။အဲ6နိုင်ငံပေါ့နော်3နိုင်ငံကတော့အမြင်နဲ့ပါနေကြ3နိုင်ငံပါမယ်ပြီးရင်6နိုင်ငံအစ်စ်ပါလာမယ်ပေါ့နော်။အဲဒီဖွဲ့တဲ့အချိန်မှာတော့ကျွန်တော်တို့လှုပ်ဆောင်ရမယ့်ဥစ္စာတွေပေါ့နော်ပြန်စီယုံရေးစီလို့စီယုံရေးဆင်းရမယ့်ဥစ္စာဒါတွေကတော့ဆက်လုပ်သွားဖို့တော့ရှိပါမယ်။
တမကြီးအခုလို VOA ကိုအချိန်ပေးပြီးတော့ဖြေကြားပေးတဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ခင
်ဗျ။ဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုလိုမျိုးပေါ့နော်အခွင့်အရေးပေးပြီးတော့ပြည်သူတွေရဲ့ဟိုပြန်လဲတင်ပြခွင့်ရအောင်ဆောင်ရွက်ပေးတဲ့ VOA ကိုလည်းကျေးဇူးအထူးတင်ပါတယ်လို့ပြောလိုပါတယ်ခင်ဗျ။ကျေးဇူးအထူးတင်ပါတယ်ခင
်ဗျ။ဝန်ကြီးဝန်အောင်ပြန်ပြခဲ့တာပါ။အခုတော့လူမှုရှုပ်ကိန်းကိုမကြည့်ပြီးစီးပွားရေးကိုကြည့်ကြအောင်ပါ2022ခုနှစ်အစ်စ်အာနာသိမ့်ပြီးနောက်ပိုင်းမြန်မာနိုင်ငံအတွင်းဘဏ်တွေကနေအငွေထုတ်ပေးနိုင်မှုအခက်အခဲဖြစ်လာပြီးတဲ့နောက် Digital ငွေပေးချေမှုစနစ်ကိုပိုပြီးသုံးစွဲကြဖို့ဘိုးဘန်းကတွန်းအားပေးဆောင်ရွက်ခဲ့ပါတယ်ဒါပေမဲ့လက်တွေ့မှာတော့ Digital ငွေပေးချေမှုရောငွေကြေးတွဲပြောင်းထုတ်ယူမှုတွေပါအခက်အခဲတွေရှိနေပါတယ်ဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိန်းထိုက်တင်ပြထားပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာ2021ခုနှစ်ဆင်အာနာသိမ့်ပြီးချိန်ကစလို့ဘဏ်တွေကနေငွေသာထုတ်ယူရရှိမှုအခက်အခဲဖြစ်ခဲ့ပြီးဘူဘန်ကငွေကြေးဆိုင်ရာမူဝါဒတွေညွှန်ကြားချက်တွေဇက်တိုက်ထုတ်လာခဲ့တာပါဒါပေမဲ့ဘဏ်လုံငန်းရှင်တချို့ကိုစစ်ကောင်စီကခေါ်ယူစစ်ဆင်းနေတဲ့သတင်းထွက်တဲ့ဇူလိုင်လအတွင်းမှာဘဏ်တွေကနေငွေသာထုတ်ပေးတာကိုထပ်ပြီးတော့ကန့်သတ်ခဲ့တာပါဒီကိစ္စနဲ့ပတ်သက်ပြီးဗဟိုဘဏ်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကဒီဂျစ်တယ်ငွေပေးချေမှုစနစ်ကိုပို့ပြီးတော့တွင်ကျယ်လာအောင်လှုပ်ဆောင်နေကြောင်းပြောဆိုချက်ကိုနိုင်ငံပိုင်မျှဝေရုပ်သံကဇူလိုင်လ10ရက်နေ့မှာထုတ်လွှင့်ပါတယ
်ဗဟိုဘဏ်အနေနဲ့ပေါ့နော်ဒီအစိုးရရဲ့ဒီဂျစ်တယ်စီးပွားရေးကောင်တဲ့ပုံမှုကိုအထောက်ပံ့ဖြစ်ဖို့ဒီဂျစ်တယ်ငွေပေးချေမှုတွေကိုလေးပေးပြီးတော့ပေါ့နော်ပုံမှုပြီးတော့လေးပေးကောင်တဲ့ပေါ်နေတာရှိပါတယ်နောက်ငွေရရှိမှန်ကန်မှုအစီအစဉ်တွေအတိုင်းလဲ digital platform တွေဟိုတိစောက်နေတယ်ပေါ့။ဘဏ်တွေဘက်ကလည်းပါလဲဆိုရင် payment platform တွေကိုလက်ရှိမှာတိစောက်နေပြီးတော့မှာအသုံးလဲအသုံးပြုနေတယ်။အဲ customer တွေအနေနဲ့လည်းလက်ရှိမှာဒီ payment platform တွေပေါ်မှာအဆင်ပြေစွာဆောင်ရွက်ထည့်ရလဲရှိပါတယ်။နိုင်ငံကနဲ့ရှင်ပြောရရင်တော့နိုင်ငံကငွေပေးချေမှုတွေမှာလဲဘဏ်တွေကတစ်ဆင့်ဆောင်ရွက်နိုင်ဖို့ပေါ့လေ။အဲဘူဘဏ်အနေနဲ့လည်းလေးပေးဆောင်ရွက်ရရှိတယ်။
Digital ငွေပေးချေမှုနဲ့စီးပွားရေးလက်ပတ်မှုကတစ်စိတ်တစ်ပိုင်းတွင်ကျပြီးသားဖြစ်ပါတယ်။အထူးသဖြင့် online ကနေအရာအဝယ်တွေမှာ digital ငွေပေးချေမှုကိုအများဆုံးသုံးရတာဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်တို့ကပြောပါတယ်။လုံခြုံရေးစိုးရိမ်ချက်ကြောင့်သူကအမည်မဖော်ဘဲ VOA ကိုအခုလိုပြောပါတယ်။
ကျွန်တော်ကနေရောင်းနဲ့ online နေရောင်းနဲ့ဖြစ်တဲ့အတွက်ဒီ online payment နဲ့ပဲဆိုဟာတာဖြစ်တဲ့ကျွန်တော်မှရွေးစရာမရှိဘူးအဲဒါကြောင့်ကျွန်တော်ကလက်ခံတယ်ပေါ့လက်ခံတဲ့အတွက်တော့အဆင်ပြေတယ်လို့ပြောလို့ရပါတယ်
ဘောဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့ဘန်တွေကနေငွေလိုသလောက်ပြန်ထုတ်ပေးနေပြီးဒီဂျစ်တယ်ငွေပေးချင်မှုငွေကြေးလွှဲပြောင်းမှုမှာအကန့်အသတ်မရှိဘူးလို့ပြောပါတယ
် Special account ဆိုလို့ရှိရင်ငွေသားထည့်သွင်းတဲ့ပမာဏတိုင်းထုတ်ယူပြုထားတယ်ဒီတိုင်းလည်းလက်ရှိဆောင်ရွက်နေတာဖြစ်ပါတယ်ဒါပြင်လည်းငွေပေးချင်မှုတွေတင်ညာစွာအဆင်ပြေနိုင်ဖို့ပေါ့လေဆိုတော့ဒီဆောက်ထားတဲ့ payment platform တွေပေါ်မှာဒီဂျစ်တယ်ငွေပေးချင်မှုနည်းလမ်းတွေဖြစ်တဲ့ electronic card တွေ now ဘဏ်ကြီးရဲ့ mobile ဘဏ်လုပ်ငန်း now mobile pay တွေ now internet ဘဏ်လုပ်ငန်းတွေ now mobile wallet တွေအသုံးပြုပြီးတော့ငွေလက်ပြောင်းပေးချေမှုတွေကိုလည်းဆောင်ရွက်နိုင်တာရှိပါတယ်။အဲတော့လက်ရှိမှာလည်းဒါကဒါအတော်လေးအရှင်ပြည်ပြည်ဆောင်ရွက်နိုင်နေတာတွေ့ရပြီးတော့အဲဒီထက်တိုးချဲ့ပြီးတော့ဆောင်ရွက်နိုင်ဖို့လည်းစီစဉ်ထားပါတယ်
။နိုင်ငံတကာဥပဒေအကျိုးဆောင်ကုမ္ပဏီတချို့ကဖော်ပြထားတဲ့မြန်မာဗဟိုဘဏ်ရဲ့ဇူလိုင်လ12ရက်နေ့တို့ဒီဂျစ်တယ်ငွေလဲပြောင်းမှုဆိုင်ရာပြင်ဆင်မှုအဖြစ်ဗဟိုဘဏ်ဒုတိယဥက္ကဋ္ဌဇော်မြင့်နိုင်လက်မှတ်နဲ့ထုတ်ထားတယ်ဆိုတဲ့စာထဲမှာတော့ဒီဂျစ်တယ်ငွေပေးချင်မှုမှာလူပုဂ္ဂိုလ်ချင်းလွှဲပြောင်းမှုကိုတရက်ကိုကျပ်ငွေ10သိန်းကနေအများဆုံးကျပ်သိန်း50လူပုဂ္ဂိုလ်ကနေလုပ်ငန်းကိုပေးချင်မှုမှာတော့တစ်နှစ်ကိုကျပ်ငွေ300အဖြစ်ပြင်ဆင်သတ်မှတ်ကြောင်းဖော်ပြထားပါတယ်ငွေသားထုတ်ယူနိုင်မှုပမာဏကိုကန့်သက်ထားစေဖြစ်သလိုဒီဂျစ်တယ်ငွေကြေးလွှဲပြောင်းမှုမှာလည်းအကန့်အသတ်ရှိပါတယ်လို့လက်တုံးပြန်ခန့်ရမယ့်အရေးစိုးရိမ်ချက်ကြောင့်အမည်မဖော်လိုတဲ့စီးပွားရေးလုပ်ငန်းရှင်က VOA ကိုအခုလိုပြောပြပါဗျ။
ကျွန်တော်တို့ကတော့ campus set လေးတစ်ခုရှိရယ်။အရင်အကောင့်ခေါင်းမှန်းနေစစ်ကဲအကောင့်လွှဲလို့မရတာမျိုးပေါ့။အဲအဲ့လိုမျိုးကန့်သက်ထားတယ်။စစ်ကဲအကောင့်ကနေအကောင့်ဟောင်းတော့လွှဲလို့ရတယ်ပေါ့။လေရောကန်တာပါပြည့်ခဲ့တာ။ဒီဒီလိုဆိုရင်30လဲလဲအဲကျွန်တော်တို့အပြောင်းလဲလုပ်လို့ရတာမျိုးလေးပေါ့။အဲ့လိုမျိုးလေးကန်တာပါရှိပါခဲ့မှာ
။စီးပွားရေးသမားတွေအတွက်အဓိကအခက်အခဲကတော့ဘဏ်ကငွေသွင်းလို့လွှဲပေမဲ့ပြန်ထုတ်ဖို့ခက်ခဲတဲ့အချက်လို့လည်းပြောချပါတယ်
။တကယ်တမ်းဆိုရင်တော့အများဆုံးအပြင်ကအရင်ကလေးက90ရာခိုင်နှုန်းလောက်က digital payment နဲ့သွားကြတာများတယ်။တကယ်လုပ်ငန်းကြီးတွေကပြီနော်။ဒါပေမဲ့လုပ်ငန်းငယ်လေးတွေကရှားတော့ဒီစာကက်စနဲ့ပဲသွားတာများတယ်ပေါ့နော်။ဒါကြောင့်တကယ်လို့ဒီကရက်ထသွားရင်တော့ခဏပြောသလိုပေါ့။အဓိကထိခိုက်တာကငွေတွေလည်းဖြစ်တဲ့အတွက်ပို့ပြီးမှထူညံတာပေါ့ဒီက
။ဘိုးဘန်ဒုတိယဥက္ကဋ္ဌဒေါက်တာလင်းအောင်ကတော့လူထုအနေနဲ့ငွေသားထုတ်ယူမှုရှော့ချချဖို့ထပ်ပြီးတော့တိုက်တွန်းပါတယ်။လက်ရှိမှာတော့တချို့ဘဏ်တွေကတစ်နှစ်ကို7,200ထုတ်ပေးနေသလိုတချို့ဘဏ်တွေကတော့7,100ထုတ်ပေးနေကြောင်းပြည်တွင်းစီးပွားရေးလုပ်ငန်းရှင်က VOA ကိုပြောပါတယ
်။ဒီတက်ချက်လည်းတော့100တောင်မှ200ဘဏ်တစ်ပတ်နဲ့တစ်ပတ်မတူဘူးခင်ဗျ။အဲလိုပမာဏကိုပြောရရင်လည်းခက်တာပေါ့နော်။တကယ်လို့လုပ်ငန်းကြီးသမားတွေအတွက်ဆိုရင်တော့နည်းနည်းထိခိုက်မှာပေါ့နော်။ကျွန်တော်တို့လုပ်ငန်းငယ်သမားကတော့သူတို့ထုတ်ပေးတဲ့ပမာဏနဲ့တော့ဆင်ပြေပါတယ်ခင်ဗျ။
digital စနစ်ငွေကြေးလွှဲပြောင်းမှုမှာလည်းပေးချေမှုကမခက်ခဲပေမဲ့နေရာတိုင်းမှာ digital ငွေပေးချေမှုကမတွင်ကျဲသေးတဲ့အခက်အခဲဖြစ်နေတာပါ digital စနစ်နဲ့ငွေကြေးလွှဲပြောင်းတာမှာလည်းငွေသားထုတ်ယူတဲ့အခါမှာဒေသအလိုက်ရာခိုင်နှုန်းနဲ့အခချင်းငွေပေးနေကြရတာပါအထူးသဖြင့်စစ်ဆောင်ရသူတွေအတွက်နေစဉ်စောက်ဝတ်နေရေးဖြည့်ရှင်ဖို့ငွေသားရှိဖို့လိုတယ်လို့စစ်ဆောင်တွေကပြောကြပါတယ်တိုက်ပွဲတွေဖြစ်နေတဲ့ရခိုင်လူဒေသမှာတော့ငွေသားရှားပမှုနဲ့ရင်ဆိုင်နေရကြောင်းရခိုင်ဒေသခံတချို့က VOE ကိုပြောကြပါတယ်။အွန်လိုင်းငွေလွှဲတွေကဒီငွေသွားထုတ်ယူတဲ့အခါမှာငွေ100ချက်ကို20ချက်တချို့ဒေသတွေမှာဆိုရင်23ချက်အထိပေးကြရတာတွေရှိလာကြောင်းရခိုင်ဒေသခံတချို့ကပြောပါတယ်ရှင
်။မသိညတဲ့စီးပွားရေးအစီအစဉ်မှာခုတော့လူမှုရှုခင်းအစီအစဉ်ကိုဆက်ချင်ပါတယ်။မြန်မာနိုင်ငံမှာသက်ရှိမျိုးစိတ်စ်တွေစတဲ့ကြရှာဖွေတဲ့နေရာမှာတမ်းပန်းပြည်သူတွေလည်းပါဝင်နိုင်တယ်လို့ခင်းပြည်နယ်တန်းမှာကြွေပန်းမျိုးစိတ်စ်ကိုဖော်ထုတ်နိုင်ခဲ့သူကပြောပါတယ်။ဒေသကပြည်သူတွေရဲ့အကူအညီနဲ့ကရင်ကြွေပန်းကိုမှတ်တမ်းတင်နိုင်ခဲ့သူတယောက်ဖြစ်တဲ့မမြဖုံမော်မဆုမြမွန်ကမေးမြန်းထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံထဲမှာမျိုးစိတ်သစ်လို့မှတ်တမ်းတင်နိုင်မယ်ဒီတက်ရှိပေါင်းထောင်နဲ့ချီရှိနေနိုင်သေးတယ်လို့ကရင်ပြည်နယ်ထဲမှာကျွေးပန်းမျိုးစိတ်သစ်ကိုရှာဖွေတွေ့ရှိမှတ်တမ်းတင်နိုင်ခဲ့တဲ့သူတွေဒီတယောက်ကပြောပါတယ်အဲ့လိုမျိုးတံတဝါတွေအပင်တွေကိုဒီသိပ္ပံနီးကြလေ့လာတဲ့နေရာမှာတာမန်ပြည်သူတွေကလည်းသူတွေဒီတွေနဲ့အတူလက်တွဲပြီးတော့မှပါဝင်ရှာဖွေနိုင်တယ်လို့သူကပြောပါတယ်ဘလိုနီးတွေနဲ့ပါဝင်ရှာဖွေလို့ရတယ်လဲဆိုတာကိုဒီကရင်ကျွေးပန်းလို့နာမည်ပေးထားတဲ့မျိုးစိတ်သစ်ကိုရှာဖွေတွေ့ရှိခဲ့သူတယောက်ဖြစ်တဲ့မတ်မြဖုံးမော်ကိုမေးကြည့်ထားပါတယ်သူကတော့လက်ရှိဒီတရုတ်နိုင်ငံသိပ္ပံအကယ်ဒမီမှာဇီဝစင်ကယ်ပြောင်းလဲမှုဆိုင်ရာသူတွေတနာလုပ်နေတဲ့ PhD ကျောင်းသူဖြစ်ပါတယ်ဒီအရှိတောင်အရှာကကျွေးပန်းနေအကြောင်းကိုလေလာသူတွေတနာပြည့်နေသူဖြစ်တယ်လို့ဒီမြန်မာနိုင်ငံထဲမှာဒီမျိုးခွဲတွေမျိုးစိတ်တွေအကြောင်းကိုကွင်းစင်လေးလာမှတ်တမ်းတင်နေတဲ့ဒီ NSCI အဖွဲ့ရဲ့အဖွဲ့ဝင်တယောက်လည်းဖြစ်ပါတယ
်2020ခုနှစ်ဒီဇူလိုင်လမှာပြည်ပြည်မှာရှိတဲ့ဒီဒေသခံတိုးစီကနေဒီကျွေးပန်းမျိုးစိတ်ရဲ့တပုံမှန်ကံကိုစပြီးတော့တွေ့ခဲ့ရပါတော့နော်။ဒီအဲ့ဒီအချိန်မှာတော့ညီမတို့ကဒီအပင်နမူနာရယူနိုင်ခဲ့ခြင်းပေါ့မျိုးစိတ်အစ်ဖြစ်ကြောင်းဒီတိတ်ပဏိစာတက်တည်ပြနိုင်တဲ့ဒီလိုအပ်တဲ့အချက်လက်ပြည့်စုံအောင်မှတ်တမ်းတင်နိုင်ခဲ့ခြင်းရှိခဲ့ဘူးပေါ့နော်။အဲ့အဲ့ကြောင့်မို့ဒီညီမနေ2023ခုနှစ်လေလမှာနော်။အဲ့ဒီ NSCI မှာစတင်ပါဝင်ဖြစ်ပြီးတော့ဒီမျိုးစိတ်အစ်ဖြစ်နိုင်ခြင်းရှိတဲ့ဒီအပင်ရဲ့ပေါ့နော်။ပန်းပွင့်ချိန်ဖြစ်တဲ့အဲ့ဒီဇူလိုင်လမှာပေါ့နော်။အဲ့လိုအပ်တဲ့အချက်လက်ဒီစုဆောင်းနိုင်ကိုဒီဒေသခံအခွင့်အရေးနဲ့တိုင်ပင်ထားခဲ့တယ်။အဲ့ကလည်းဒီစင်ကျွန်တော်တို့ဖွဲ့ကဒီကရင်ပြည်နယ်ကဒေသခံတွေရဲ့အကူအညီနဲ့ပေါ့နော်။ကျွန်တော်တို့လိုအပ်တဲ့အချက်လက်တွေစုဆောင်းနိုင်ခဲ့ပြီးတော့ဒီကရင်ခြေပန်းလို့စာတမ်းရေးသားအညီပေးနိုင်ခဲ့တာဖြစ်ပါတယ်ပေါ့နော်။အဲ့တော့ကြောင့်မို့ဒီစာတမ်းမှာလည်းဒီမျိုးစိတ်တဲ့ရှားပွေတွေ့ရှိမှုမှာဆိုရင်ဒေသခံတွေပူးပေါင်းပါဝင်တဲ့ Citizen Science ကအရေးကြီးတဲ့အခန်းကဏ္ဍမှာပါဝင်နေဆိုတာကိုမင်းတို့ထုတ်ပြနိုင်တဲ့အကြောင်းလေးရေးသားထားပါတယ်ပေါ့နော်။စာတမ်းအနေနဲ့
မြန်မာတို့လိုပဲဒီလိုမျိုးတွေးရှိပတ်တန်းတင်နိုင်ခဲ့တဲ့နောက်ပန်းတစ်ခုကတော့ဗဒိန်ကိုပန်းပေါ့နော်မြန်မာနိုင်ငံမှာတော်တော်လေးကြကြပြပြတည်ကြတဲ့ဗဒိန်ကိုပန်းပေါ့ဆိုတော့အဲ့ဒီဗဒိန်ကိုပန်းဆိုလို့ရှိရင်လေဒီ American Smithsonian Institute ကပညာရှင်တယောက်ကဒီမြန်မာနိုင်ငံရောက်တော့ဈေးထဲမှာဒီဗဒိန်ကိုပန်းနေရောင်းနေတာတွေ့တော့မှာဟာဒီပန်းကတော့ဖြင့်ဒါမျိုးစိတ်တစ်ပဲမှတ်တမ်းမတင်ရသေးဘူးဆိုတာကိုသတိထားမိပြီးတော့မှမှတ်တမ်းတင်နိုင်ခဲ့တာဖြစ်ပါတယ်ဆိုတော့ဒီဈေးထဲမှာဗဒိန်ကိုပန်းနေရောင်းနေတဲ့ပန်းတွေရဲ့ဓာတ်ပုံနဲ့ပေါ့နော်အခုဝါရှင်တန်မြို့တော်ကသဘာဝတမိုင်းပြတိုက်မှာတည်တည်ချာချာကိုသူကပြတိုက်ပြီးတော့ရှင်းပြထားပါတယ်ဆိုတော့ပြောချင်တာအခုလိုမျိုးဒီမြန်မာနိုင်ငံထဲမှာအသေးချာဒီမှတ်တမ်းမတင်နိုင်သေးတဲ့မျိုးစိတ်တွေပေါ့နော်အများကြီးရှိနေနိုင်သေးတယ်လို့ပြောလို့ရလားဆိုတော့လက်ရှိအခြေအနေရောအဲ့ဒါတွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်ဘယ်လောက်ထိအခက်အခဲဖြစ်နေတယ်လို့ပြောလို့ရနိုင်ပါလဲရှင်
ဒီပရင်ငိုပန်းလို့အလားတူဖြစ်ရမျိုးညီမလေးလာနေတဲ့ကျွေးပန်းမှလည်းရှိခဲ့ပါတယ်ပေါ့နော်ဒီမှာလည်းဆိုဒီကချင်ပြည်နယ်ပူတာကိုဒေသမှာပေါ့အဲအဲ့ဒီပညာရှင်ကပေါ့နော်ဒီသူကမျိုးစိတ်တက်လို့မသိခင်မှာဒီဈေးထဲမှာပေါ့နော်ဒီဒီကျွေးပန်းကိုပေါ့နော်အဲ့မျိုးစိတ်တက်ကျွေးပန်းကိုပေါ့နော်ချင်မောင်ရက်လိုမျိုးအဲ့ဒီဒါတွေမှာစားတဲ့ဟင်းသီးဟင်းရွက်ဖြေချောင်းချနေတာကိုအဲတွေ့ရှိခဲ့ပေါ့နော်ဒါပေမဲ့အဲ့ထာကတော့ဒီမှတ်တမ်းတင်ရတဲ့မျိုးစိတ်တက်ခုဖြစ်တယ်ပေါ့နော်အဲအဲ့လိုအလားတူဖြစ်ရမျိုးလည်းရှိခဲ့ပူပါတယ်အဲဒီမှတ်တမ်းမတင်ရသေးတဲ့မျိုးကွဲတွေဘလောက်မောက်ရှိနိုင်တယ်ဆိုရဲအပေါ်မှာတော့ဘာလို့ဒီမြန်မာလေးလာနေတဲ့အပင်မျိုးစုံမျိုးကွဲဆိုင်ရာချက်လက်တင်နေပဲပြောသွားမှာဖြစ်ပါတယ်။ဒီ2019ခုနှစ်မှာထွက်ရှိခဲ့တဲ့ရေတောင်အရှနိုင်ငံကြီးရဲ့ပေါ့နော်အပင်မျိုးစုံမျိုးကွဲလေးလာခြင်းဆိုင်ရာတိုးတက်မှုလေးလာဆန်းစစ်ခြင်းပေါ့နော်ဒုတိယကနာစာတမ်းအရာရောဒီမြန်မာနိုင်ငံမှာဇီဝမျိုးစုံမျိုးကွဲဒုတိယကနာတွေပူးပေါင်းလှုပ်ဆောင်နေတဲ့နိုင်ငံတကာဖွဲ့စည်းရေးရလက်စာတမ်းတွေအရောမြန်မာနိုင်ငံမှာအပင်မျိုးစိတ်ပေါင်း4000ခန်းပါပေါ့နော်လေးလာမတန်းတင်ဖို့ကြန့်ရှိနေနိုင်မှာသေးတယ်လို့ဒီကောက်ချက်ချထားတယ်ပေါ့နော်ဒေတာတွင်းမှာလည်းတတော်ပြုံးတိမှုအများဆုံးနိုင်ငံတစ်ခုလည်းဖြစ်နေသေးတာမို့ပေါ့နော်အချို့မျိုးစိတ်တွေအရဆိုလို့ရှိရင်ဒီမြန်မာတို့မတန်းမတင်ရသေးခင်မှာပဲပြောက်ကွယ်သွားနိုင်တဲ့အခြေအနေမျိုးလည်းဒီဆိုင်နေရပါပြီ
အခုအဲ့လိုမျိုးပြောလို့ပေါ့နော်တစ်ဆက်ထဲမှာဒီမှာစောစောလည်းညီမအရှင်းပြတဲ့ထဲမှာနည်းနည်းပါပါတယ်ဒီ citizen science အကြောင်းကိုတစ်ဆက်ထဲမေးချင်ပါတယ်ဆိုတော့ခုနပြောသလိုပဲဒီမြန်မာနိုင်ငံမှာစနစ်တကျပေါ့နော်ပတ်တမ်းမတင်ရသေးတဲ့တက်ရှိမျိုးစိတ်တွေကိုဒီပေါ်ထုတ်နိုင်ဖို့လုပ်တဲ့နေရာမှာဒီတာမန်ပြည်သူတွေအနေနဲ့ပေါ့နော်အဲ့ညီမတို့လိုမျိုးဒီပညာရှင်တွေသိပ္ပံနီးကြလေ့လာနေတဲ့လုပ်ငန်းတွေမှာတာမန်ပြည်သူတွေအနေနဲ့ဘယ်လိုမျိုးပါဝင်လို့ရသလဲဆိုရယ်ဒီ citizen science အကြောင်းလည်းနည်းနည်းလေးတစ်ဆက်ထဲရှင်းပြပေးပါပါရှင်
ဒီလိုအခြေအနေမျိုးမှာပေါ့နော်ဒီညီမတို့ NSCI အနေနဲ့ကတော့ပြည်သူလူထုပူးပေါင်းပါဝင်တဲ့သိပ္ပံနည်းချဥပဒေနာလောက်ဆောင်မှုလို့အတိတ်ပဲဖွင့်ဆိုတဲ့ Citizen Science ကိုအသုံးပြုပြီးတော့ဒီနိုင်ငံရဲ့ဇီဝမျိုးစုံတွေလေ့လာခြင်းမို့အမတန်းတင်ခြင်းနဲ့ချင်းချင်းကောင်းခြင်းမှာအကူအညီတစ်ခုဖြစ်စေဖို့ရည်ရွယ်ချက်ထားရှိပြီးတော့လောက်ဆောင်နေတဲ့ဒီ volunteer အဖွဲ့အစည်းတစ်ခုဖြစ်တယ်ပေါ့နော်အဲ့ဒါကဘယ်လိုရည်ရွယ်ချက်လဲဆိုတော့ပေါ့နော်ကိုယ်တိုင်ကွင်းစင်းလေ့လာဖို့အဆင်မပြေတဲ့အချိန်မှာပေါ့နော်နေရာဒေတာတစ်ခုမှရှိတဲ့ဒေတာခံရဲ့အကူအညီကိုယူပြီးတော့အချက်လက်စုဆောင်းတာဖြစ်တယ်ပေါ့နော်အခု လက်ရှိဥပမာဆိုလို့ရှိရင်ဒီကရင်ကျွေးပန်းဖြစ်တယ်ပေါ့နော်ဒီကရင်ကျွေးပန်းကဒေတာခံစီကနေတပ်ပုံမှတန်ရယူတယ်ဒေတာခံတွေကပေးရတဲ့တင်းဆက်လက်ကိုစုဆောင်ပြီးတော့ဒီမှာတော့ဒီသိပ္ပံကြလေ့လာမှုပြန်လုပ်ပေးတာဖြစ်တယ်ပေါ့နော်ပြီးလို့ရှိရင်ဒီမှတ်တမ်းတင်ခြင်းပေါ့နော်စာတမ်းထုတ်ဝေခြင်းပေါ့ပြည်တွင်းပြည်ပပညာရှင်တို့ပူးပေါင်းပြီးတော့အဲလှုပ်ဆောင်လို့ရတဲ့အရာတွေရှိတယ်ပေါ့နော်ဟုတ်ပြင်ပါဆိုလို့ရှိရင်တော့ဒီလိုအပ်တဲ့အစိတ်ပိုင်းတွေပေါ့နော်ပြေဆုံးအောင်အဲတပ်ပုံမှတ်တမ်းရယူပေးလို့ရမယ်ပြီးလို့ရှိရင်ဒီမှာတို့ဒီsocial media community ဖြစ်တဲ့ NSN group မှာလာပြီးတော့တင်ပြလို့ရတယ်။ပြီးလို့ရှိရင်တော့ညီမတို့ကိုပေါ့နော်နေရာ data distribution information ပေါ့နော်နေရာ data အချက်အလက်လေးပေးပေးရမယ်ပေါ့နော်။အတိအကျမဟုတ်ရင်တော့ညီမတို့ကတိုင်း data ကြီးတော့မဟုတ်ရင်ပြင်းနေပေါ့နော်။အဲ့တော့ညီမတို့တောင်းချင်ပါတယ်။ဘာဖြစ်လို့ဆိုအဲ့ဒီနေရာ data အချက်အလက်ဒီမှာညီမတို့ကစနေပြုစုတဲ့နေရာမှာအတုံးချလို့ရမှာဖြစ်ပါတယ်ပေါ့နော်။ပြင်တဲ့ပုံလေးကိုကြည်ကြည်လေးလေးရိုက်ပေးဖို့လိုမယ်။ပြင်အပင်ရဲ့အစိတ်ပိုင်းအားလုံးကိုပေါင်းလိုက်ပေးဖို့လိုမယ်။အဲ့ဒီကြည်လင်အောင်ရိုက်ပေးဖို့လိုမယ်ပေါ့နော်။
ဟုတ်ကဲ့ပါရှင်နောက်တစ်ခုကဆောဆောကလည်းညီမပြောခဲ့တဲ့အထက်မှာပါပါတယ်ဒီတက်စီဒီရှားပါမျိုးစိတ်တွေဟိုမျိုးတုံးတော့မဲ့အန်ဒီရဖြစ်နေတဲ့မျိုးစိတ်တွေအကြောင်းပေါ့လေဆိုတော့ညီမနိုင်ငံမှာညီမပြောခဲ့သလိုတက်တော့ပြုံးတိမှုတွေကလည်းဖြစ်နေတော့တချို့ဟာတွေကဒီမှတ်တမ်းမတင်နိုင်ခင်မှာပဲပျောက်ကွယ်တော့မဲ့အန်ဒီရတွေဖြစ်နေတယ်ပေါ့လေဆိုတော့အဲ့လိုမျိုးစိတ်တွေတကယ်တော့ပျောက်ကွယ်မသွားအောင်ဆိုရင်ကစနစ်တကျရှားဖွေရမယ်မှတ်တမ်းတင်ထားဖို့လိုတယ်တချို့နိုင်ငံတွေမှာတော့လိုအပ်ရင်တော့ဥပဒေတွေပါထုတ်ပြန်ပြီးတော့သူတို့ကာကွယ်ထိန်းသိမ်းကြပါတယ်ဆိုတော့လက်ရှိမြန်မာနိုင်ငံမှာကအဲ့ဒါမျိုးတွေလုပ်ဖို့ခက်ခဲနေတဲ့ဟိုအခြေအနေမျိုးဖြစ်နေတယ်ပေါ့လေမလုံးနိုင်တဲ့အခါကျတော့ညီမတို့လိုမျိုးဒီထိမ့်သိမ့်ကာကွယ်ဖို့စူးစမ်းဖို့လုပ်နေတဲ့လူတွေပေါ့လေညီမတို့အနေနဲ့ဘယ်လိုမျိုးလုပ်နိုင်မယ်လို့ရောပြောလို့ရပါလဲရှင
်ဒီဇီဝမျိုးစုံမျိုးကွဲတွေကိုထိမ့်သိမ့်ကာကွယ်ဖို့ကတော့ညီမတို့စဉ်းစားမပြတ်လေးလာဆောင်ချင်မှုလိုအပ်တယ်ပေါ့နော်ညီမတို့အနေနဲ့ကတော့အခုကဝေးဆေးလေးလာခြင်းအဆင့်မှာနေပေါ့နော်အများကြီးလိုအပ်ချက်တွေရှိနေပြီးတဲ့အနေအထားဖြစ်ပြီပေါ့နော်ညီမဇီဝမျိုးစုံမျိုးကွဲတွေအတွက်ကတော့ပါဝထင်းထင်းကာကွယ်ရမယ်ဆိုတာတိမှထင်းထင်းလို့ရမှာဖြစ်ပါတယ်ပေါ့အဲ့အတွက်ဘာတွေရှိတယ်ဆိုတာမသိရင်ပေါ့နော်ဆက်လက်လုပ်ဆောင်ဖို့မဖြစ်နိုင်ဘူးပေါ့နော်ပေါ့ညီမတို့အခုအဖွဲ့အညီနဲ့ကတော့ခုနပြောတယ်ပေါ့နော်ချက်လက်ဆူဆောင်ပေးတယ်စူစီပေးတယ်ပြီးရင်မှတ်တမ်းတင်ပေးရပေါ့နော်ဒါလေးပဲလုပ်ဆောင်နိုင်ပေးတယ
်ကရင်ပြည်နယ်ထဲမှာဒီကျွေးပန်းမျိုးစိတ်တစ်ခုကိုရှာဖွေဖော်ထုတ်မှတ်တမ်းတင်နိုင်ခဲ့သူတွေကအမှတ်များဖုံးပါပါရှင်လက်ရှိတရုတ်နိုင်ငံကဒီသိပ္ပံအကယ်ဒမီမှာဇီဝစင်ကဲပြောင်းလဲမှုဆိုင်ရာသုတေသနလုပ်နေတဲ့ PhD ကျောင်းသူလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာဒီနောက်ထပ်မျိုးစိတ်တွေကိုရှာဖွေမှတ်တမ်းတင်နိုင်ဖို့အတွက်တာမန်ပြည်သူတွေရဲ့ပံ့ပိုးမှုကလည်းသိပ်ကိုအရေးကြီးတယ်လို့ပြောပါတယ်ရှင်။ကျွန်မစုမြန်မော်ပါ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/BurmeseViewNews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တဲရောက်တဲ့တွင်တွေကိုဖြန့်ချိချိန်နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bemi ဆိုတဲ့နာမည်နဲ့ Blue Mark အပြရောက်အမှတ်လေးပါတာကြည့်ပြုစီချင်ပါတယ်ရှင်။ VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ
်။ဒီနေ့ရဲ့ပတ်စဉ်စီစဉ်တွေတက်ဆက်လို့အပြီးမှာတော့သတင်းကြီးချုပ်ကိုဆက်လက်ပြောပြပေးပါမယ်ခင်ဗျာ။ဒီမိုကရက်ပါတီကအမတ်တွေအုပ်ချုပ်ရေးမှုတွေဗန္ဒယေးတွေအလူရှင်တွေကလာမယ့်နိုဗ ెంబ ာသမ္မတရွေးကောက်ပွဲမှာဒီမိုကရက်သမ္မတလောင်းဖြစ်ဒုတိယသမ္မတကမ်လာဟဲရစ်ကိုတတိယလာနေ့မှာထောက်ခံလိုက်ကြပါတယ်။ဒါပေမဲ့အော်ဟိုလာကျင်းပမဲ့ဒီမိုကရက်ပါတီကြီးလာကကနေမစ္စတာမစ်ကမ်လာဟဲရစ်ကိုပါတီသမ္မတလောင်းဖြစ်တရားဝင်ရွေးချယ်ရအောင်မှာပါ။ပါတီသမ္မတချက်အရသမ္မတလောင်းဖြစ်ဖို့ကိုယ်စားလှယ်ပေါင်း1986မဲ့လိုအပ်မှာဖြစ်ပြီးအပီသတင်းဌာနသဘောထားစစ်တမ်းအရဆိုရင်တော့ဒီမိုကရက်ပါတီညီလာခံကိုယ်စားလှယ်ပေါင်း1080ကိုမြေမြောက်ရမှာ1000ကျော်ကကမ်လာဟဲရစ်ကိုထောက်ခံကြမယ်လို့ဆိုထားပြီးဖြစ်နေပါတယ်။လာမယ့်သမ္မတရွေးကောက်ပွဲမှာမရှင်းပြိုင်တော့ဘူးလို့သမ္မတဂျိုးဘိုင်ဒန်ကြေညာပြီးနောက်မှာပဲပြိုင်ဘက်သမ္မတလောင်းထရမ့်နဲ့ရီပပ်ဘလီကန်ခေါင်းဆောင်တွေကသမ္မတဘိုင်ဒန်ယာဒူးကနေနှုတ်ထွက်ပေးကြဖို့တောင်းဆိုနေကြပါတယ်။သမ္မတဘိုင်ဒန်ကသမ္မတယာဒူးနဲ့အခုရောနောက်ရောဘယ်တော့မှမသိတော့ဘူးလို့သမ္မတဟောင်းထရမ့်ကသူ့လူမှုမီဒီယာမှာရေးပါတယ်။အခုချက်ချင်းယာဒူးကနှုတ်ထွက်ပြပါလို့အောက်လွတ်တော်ဥက္ကဋ္ဌကလည်းထုတ်ပြန်ချက်နဲ့တောက်ဆိုပါတယ်။လောင်တိုင်းကမှာတော့ဒီသပရင်ပတ်တဲ့ကျင်းပမှုရှိတဲ့အာဆီယံအရှေ့တောင်အာရှနိုင်ငံများနိုင်ငံကြီးဝန်ကြီးအစည်းအဝေးမှာမြန်မာဘက်ကနိုင်ငံရေးရာကိုစားပြုသူမဟုတ်တဲ့ကိုယ်စားလှယ်ပဲတက်ရောက်ခွင့်ပေးဖို့အမေရိကန်ပြည်ထောင်စုကသဘောတူတယ်လို့နိုင်ငံကြီးဌာနထိပ်ပန်းအရာရှိသူကပြောကြားလိုက်ပါတယ်ခင်ဗျာ။ခုတော့အစည်းအဝေးကိုဆုံးသတ်ပါစေခင်ဗျာ။ဒီနေ့အင်္ဂါမနေ့အစည်းအဝေးထုတ်လုပ်ရမှုကနားလောင်ပါVOA ရုပ်သံရဲ့ဗတ္တပိုင်းအစီအစဉ်ကို VOA ရဲ့ website YouTube နဲ့ Facebook စာမျက်နှာတွေကလည်းတိုက်ရိုက်ကြည့်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်။ တော်တော်ရှင်များနဲ့တကွမြန်မာပြည်သူပြည်သားအလို့ကျမ်းမာချမ်းသာဘေးပြာဒုက္ခဝေးကွာကြပြီးဆန္ဒဘဝထထူမြတ်သိဖြစ်ကြပါစေကျွန်တော်တမောင်သားပါ